Welcome to the Voice of America in Burmese.
Mingmanami Kimasha, Sotashan Alo, BN, Mumugani, Kingwe Jabazi, Washington Review, American Tangani, Natana Sete, much less Selye, the Ningurin Manakin season ago, Yamasano Demon at Chanaigani Kunanaiti, Langometer Dunsen and Lizard and Lizard Ship, Langlamita Tia Guzerugani, Togan Penny Babi, Jama Kimu Taba, Dimenakin the Henrygo Mattingi Tina to Jobia Bibane. Yamanangama Sitaka, Anna Dina, the name Chopate, Yola Jama, Sanapia Worry, Nanga, Sella Chipwani the Low, Anna Bangi Bagale, a jump at Chokum Huli, Dobi Lola Nibare. Manalima, the big bones on Tang the Bago, Sitane, Yeta Puga, Saninima, Neo Bongri, G. Sitrin, and Picapi. A jump at Chokwek and Apti, Sanapia, Pidu, Shiure Mane, Tisunki Adalo, Nasere Mane, Daya Yashi Geraba, Chokwem Muri, Dren, Daya Yadurigo, Anna Banuga, Pansi Kosan Dora Rishidalo, Dino Maro, Ugo Matanaji Timane, Janga Lungeta U, A Pankayabi, Majagi Mabe, Tisunjang, Midasu and Rigo, A Jang Jagadine, A Longo Drigwem Yadalo, Janet Lemabe de Rulo, Dida Ganta Uga, Yobari. ပြောပြရတော့သူတို့မနက်ကဒီဦးခေါင်းကိုရှက်ထိသွားတာနဲ့သူတို့စကတိလေးရဆစ်ဆေးုံကိုခေါ်ချသွားတယ်လူလိုက်တော့သူမိဘတွေကိုခေါ်တယ်ခေါ်ပြီးတော့ဒီအလောင်းကိုသူတို့တဟုတ်မဟုတ်ဘူးအတီးပူတိုင်းတယ်အဲဒီအချိန်မှာမိဘတွေမမှတ်မိလောက်ဒီခလေးကရုပ်ပြဆင်းချက်ဖြစ်နေတယ်ရုပ်တရားလုံးဝပြည့်စုံတော့မိဘတွေကသူသားမဟုတ်ဆိုပြီးတယ်သူတို့တတိယပြောကြတယ်လက်ရှိဆုံးသွားတာကသုံးဦးဖြစ်သွားတယ်6ယောက်
စ်ဆေးရမှာဆုံးတယ်အခုလက်ရှိဖြိုးဝင်ကျော်လေးရဲ့ဓာတ်ပေါ်ရိုးတတိယစစ်ဆေးရုံကမိသားစုကိုလွှဲမပေးဘူ
းဒီမြို့မှာမတ်လ23ရက်နေ့ကတိုက်ခတ်ဖြိုခွင်းမှုကြောင့်စစ်စုပေါင်း3ဦးသေဆုံးခဲ့ရပြီး6ဦးဒဏ်ရာရခဲ့တယ်လို့လည်းညနေတက်တွေကပြောပါတယ်မင်းကလေးမျိုးနဲ့တခြားနေရာတွေမှာလုံလုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူအများပြားသေဆုံးခဲ့တဲ့အတွက်မြန်မာနိုင်ငံအတွက်ခြေခွင်းဝမ်းနည်းစရာနေ့တစ်နေ့ဖြစ်ခဲ့ရတယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကစနေနေ့မှာပဲပြောကြားခဲ့ပါတယ်။ဒိန်းကျန်းစွာဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေကိုကုလသမဂ္ဂအနေနဲ့လက်မခံနိုင်ကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်ရှင်းရှင်းလင်းလင်းပြောထားကြောင်းလည်း Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပြောဆိုထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာရာနဲ့ချီတဲ့မြို့ကန်တွေကစနေနေ့ကလမ်းတွေပေါ်ထွက်စစ်ဝေးဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဆူတောင်းပွဲနဲ့ညဘက်ဆန္ဒပြပွဲတွေအတွင်းစစ်တပ်အာဏာပိုင်တွေဖမ်းဆီးထားတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တခြားခေါင်းဆောင်တွေကိုပြန်ပြီးလှုပ်ပေးဖို့လဲတောင်းဆိုခဲ့ကြတာပါ။ဒါန
ေနဲ့ဆိုဆရာပေးလို့ဆရာရောက်နေတာ။တတိယကတော့စစ်ကောင်တွေကိုစုစုပေါင်းတဲ့စစ်ပစ္စည်းကနေလိုက်မလာဘူး။အခုကိုဆက်ကျင်နေဆိုလဲအမီကစပါးကြတာပေါ့။နောက်တစ်ခုကတော့ဒီဆက်ဆုံးတဲ့အာမီကိုပုံပြတဲ့အနေနဲ့သတို့ကဟိုဒီရဲ့ဘုံနဲ့စောင်းကြတယ်ပေါ့နော်။
ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရနေရာတစ်ခုဖြစ်တဲ့တဲရန်စိန်ကေဟာရှိနဲ့ဗဟိုလမ်းမတွေပေါ်မှာတော့လမ်းမတွေပေါ်မှာပိတ်ကားတွေထောင်းပြီးဒီမိုကရေစီရေလှုပ်ရှားမှုတွေနိုင်ငံရေးခေါင်းဆောင်တွေရဲ့ဟောပြောမှုတွေကိုပြသကြပါတယ
်။ဒီကဲဖြစ်မှာတော့ဒီမျိုးတော်လာရေးတွေများစွာနဲ့မှာဘုမနေဦးတော်လာရေးကလည်းကမာကြီးရဲ့တင်ယူတစ်ခုလည်းပါဖို့အစီအစဉ်ဖြစ်နေ
ပြီ။ဖေဖော်ဝါရီ1ရက်နေ့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ထိခိုက်တေဆုံးရသူတွေရှိနေပေမဲ့လည်းကန့်ကွက်လှုပ်ရှားမှုတွေကတော့နေရောညပါဆက်လက်ပေါ်ပေါက်နေတာဖြစ်ပါတယ်မြန်မာနိုင်ငံတလွှားပြည်내နဲ့တိုင်းတွေမှာစစ်အာဏာသိမ်းဆန့်ကျင်မှုအရှိန်မပြတ်ဆက်ပြီးရှိနေသလိုပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေမှာစုဝေးဆန္ဒပြကြပြီးဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အဖမ်းခံရသူတွေအားလုံးကိုအ мян ပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုနေကြတာပါအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်ကိုအနောက်ဝန်းကျင်ကပြည်내အများပြားမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားရာနဲ့ချီလာရောက်စုဝေးပြီးစနေနေ့ကဆန္ဒပြခဲ့ကြပါလေအမေရိကန်အရှေ့တောင်ပိုင်းဂျော်ဂျီယာပြည်နယ်အတ္လန်တာမြို့နယ်အမေရိကန်အနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာလည်းရာနဲ့ချီစုဝေးဆန္ဒပြခဲ့ကြတာပါ ကနေဒါရောက်မြန်မာရင်းလှုပ်ရှားသူ300လောက်ကတော့ကနေဒါနိုင်ငံအော်တဝါမြို့ကမြန်မာတန်ယုံရှိမှာစုဝေးကြပြီးဝန်ထမ်းတွေမြန်မာလူစုနဲ့အတူစီလီယံမှာပါဝင်ကြဖို့အတွက်တိုက်တွန်းခဲ့ကြပါတယ်။ဥရောပကနော်ဝေးအပါအဝင်နိုင်ငံတချို့မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံဆန့်ကျင်ကြောင်းဆန္ဒပြမှုတွေရှိတယ်လို့ဒိမတ်ရောက်မြန်မာနိုင်ငံသားတွေကတော့ကိုပေဟေဂန်မြို့ကတောင်ဟောရှိမှာစုဝေးဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေထိခိုက်ပျက်ဆုံးခဲ့တဲ့အထိလုံခြုံရေးတပ်ဖွဲ့တွေနှိမ်နင်းတာခံနေရခြင်းမှာပဲပြည်သူလူထုလုံခြုံရေးနဲ့ကာကွယ်ရေးအတွက်အစီအမံတွေကိုချမှတ်ဆောင်ရွက်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခေတ္တဒုတိယသမ္မတမန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ
်။ပြည်သူလူထုရဲ့လုံခြုံရေးနဲ့ကာကွယ်ဆိုင်ရာအစီအမံများကိုအမြန်ဆုံးအောင်တဲ့ပုံဆောင်ရွက်သွားမှာဖြစ်ကြောင်းအလေးနဲ့ဒီထက်လောင်းပြောကြားလိုပါတယ်။ပြည်တော်စုသမားမြန်မာနိုင်ငံတို့ကြီးတို့မှာမြင့်တင်နေထိုင်ကြတယ်ကျွန်တော်တို့အားလုံးဟာနိုင်ငံရေးဒေါက်တာရဲ့ရိုက်ကုန်ချက်တွေကိုမြင်မြန်ခံစားပြီးဖြစ်ပါစေ။တရားနဲ့တမှုဒဏ်လူညမှုနဲ့လွတ်လပ်မှုတို့တွေနောက်မဆုတ်စတန်းချီတက်ကြမယ်ဆိုတာရဲရဲကြီးယုံကြည်ပါတယ်။ကျွန်တော်တို့ဟာမတရားတဲ့အာဏာရှင်စနစ်ကိုဘယ်တော့မှလက်မရောက်ဆုံးမပေးဘဲကျွန်တော်တို့ရဲ့အနာဂတ်ကိုစုပေါင်းအင်အားတွေနဲ့ထုစစ်ကြပါမယ်။အနိုင်မခံစိတ်ဓာတ်တွေနဲ့စီစီလုံးလုံးဆက်ပြီးချီတက်မယ်ဆိုရင်ကျွန်တော်တို့အားလုံးမျှော်မှန်းနေကြတဲ့ Federal Democracy ပြည်ထောင်စုကြီးဟာမဝေးတော့တဲ့အနာဂတ်မှာစောင့်ကြည့်နေမယ်လို့ပြောကြရင်နှိမ့်ကုန်းချောပါတယ်
။အရွေးကောက်ကံတက်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကခေတ္တဒုတိယသမ္မတအဖြစ်နဲ့ခန့်အပ်ထားတဲ့မန်းဝင်းခိုင်တန်းကစနေနေ့မှာနိုင်ငံတော်အခြေပြနှိမ့်ကုန်းပြောကြရမှာထည့်သွင်းပြောဆိုလိုက်တာပါ။Federal Democracy ပြည်တော်စုတိဆောက်ရေးအတွက်တက်ဆိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအားလုံးနဲ့လက်တွဲကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့2008ခုအခြေခံဥပဒေကိုဖျက်သိမ်းပြီး Federal Democracy ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပေါ်ပေါက်လာရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းကတိပြုခဲ့ပါတယ်။စစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်ပြီးမတရားတဲ့အမိန့်တွေကိုအာဏာဖီဆန်ကြတဲ့စီဂျင်ထုတ်ရှားမှုမှာပါဝင်နေသူတွေနဲ့လက်တွဲပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားလိုက်တယ်လို့လုံခြုံရေးအဖွဲ့ဝင်တွေအပါအဝင်ကျန်နိုင်ငံဝန်ထမ်းတွေအနေနဲ့လည်းလူရစုရဲ့အကျိုးစီးပွားကိုတစ္ဆာဆောင်ခြင်းမဟုတ်ဘဲနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေကိုသာစောင့်ကြည့်ရမယ်လို့တတိပေးခဲ့ပါတယ်။မန်းဝင်းခိုင်တန်းဟာခေတ္တဒုတိယသမ္မတအဖြစ်နဲ့ CRPH ကခန့်အပ်တာဝန်ပေးပြီးတဲ့နောက်ပထမဆုံးချိန်လူစုကိုစကားပြောခဲ့တာဖြစ်ပြီးသူ့ဘယ်နေရာမှာရောက်နေလဲဆိုတာကိုတော့ထုတ်ပြန်ကြေညာထားတာမရှိပါဘူး။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 9.3 MHz ဒိုင်းနိုမီတာ51 kHz 9.5 MHz နဲ့ဒိုင်းနိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါရရှင
် VOE မြန်မာဘာသာအစီအစဉ်ရဲ့တင်းင်းကနေနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျမသိန်းကြီးထိုက်ပါတရုတ်ထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးထားတဲ့နိုင်ငံသားတွေဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုလာရောက်လို့ရင်အဆင်ပြေချောမွေအောင်ဆောင်ရွက်ပေးမယ်အကြောင်းစနေနေ့မှာတရုတ်ကကြေညာလိုက်တာကြောင့်ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖြန့်ချီရေးရှင်ပြိုင်မှုကိုပိုပြီးပြင်းထန်သွားစေပါတယ်အထောက်အထားဆာရွက်စတန်းလိုအပ်ချက်တွေကိုရှော့ချလိုက်ခြင်းအပြင်အနောက်နိုင်ငံအများစုကအတိမပြုသေးတဲ့တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေအပေါ်ကမ္ဘာတလွှာစိတ်ဝင်စားမှုရရှိဖို့တရုတ်ကမျှော်လင့်ထားတာပါတချိန်ညမှာပဲပြည်ပထုတ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေကိုတရုတ်နိုင်ငံတွင်ထုတ်လုပ်ဖြန့်ဝေရေးအတွက်တရုတ်ဘက်ကအတိမပြုသေးပါဘူးအီတလီမှာတော့လာမယ့်စက်တင်ဘာလအရောက်မှာနိုင်ငံလူဦးရေရဲ့အနည်းဆုံး80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးဖို့စီစဉ်ထားကြောင်းနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအထူးကော်မရှင်ကစနေနေ့မှာပြောပါရယ်တရက်ကိုထိုးဆေးအလုံးရေ9သိန်းဖြန့်ချီဖို့စီစဉ်ထားကြောင်းအီတလီအစိုးရရဲ့ထုတ်ပြန်ချက်ကဖော်ပြထားပါရယ
်အပြုဒီနာန်ဒါလင်းစ်ဒယ်လီမာဂျန်စာဆနီတာရီယာချီထရိုဗီယမ်ပူတရော့ပိုဒါဗန်
အီတလီမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒီကြော့ပြန်တိုးလာနေကြောင်းအီတလီဝန်ကြီးချုပ်ကတောက်ချန်နေမှာပြောဆိုခဲ့တာပါဒီကတဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တသိန်းခွဲရှိခဲ့ပြီးအရင်သတင်းပတ်ကတသိန်း3000ကျော်နဲ့ရှင်ရင်တိတိတသာတိုးလာတာဖြစ်ကြောင်းဈေးရုံတက်ရသူနဲ့အရေးပေါ်ကုသပေးရသူလည်းတိုးလာတာကြောင့်အလေးထားဖို့လိုအပ်နေပြီလို့ဝန်ကြီးချုပ်ကသတိပေးခဲ့ပါတယ် ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ရေးအီတလီအစိုးရကကြိုးစားလာတာနဲ့အတူပဲတနင်္လာနေ့ကစလို့နိုင်ငံတွင်ကန့်သတ်တမျက်ချက်တွေချမှတ်ခဲ့ပါတယ်။ရောမမျိုးတော်နဲ့ဗန်ဒါရီအချက်အချာမီလန်အပါအဝင်နိုင်ငံရဲ့ဒေသထဝက်ကျော်မှာကျောင်းတွေမဖြစ်မနေဖွင့်လှစ်စရာမလိုတဲ့ဆိုင်တွေပိတ်ပင်တာအပါအဝင်ကန့်သတ်တမျက်ချက်တွေကိုတိုးမြှင့်ချမှတ်ခဲ့တာဖြစ်ပါတယ်။COVID-19 ကာကွယ်ဆေး AstraZeneca ထိုးပြီးနောက်ပိုင်းပြီးတဲ့ဆွေးကြိုးတွေကိုဒီသတင်းပတ်ထဲမှာပြန်လည်သုံးသပ်မယ်ကြောင့်အိန္ဒိယတာဝန်ရှိသူတို့က AFP သတင်းအေဂျင်စီကိုစနေနေ့မှာပြောပါတယ်။အခုချိန်ထိတော့ AstraZeneca ကာကွယ်ဆေးထိုးတာကြောင့်သွေးခဲတယ်ဆိုတဲ့တင်ပြချက်တွေမရှိသေးပါဘူး။AstraZeneca ရဲ့ COVID-19 ကာကွယ်ဆေးအသုံးပြုတာရပ်ဖို့မလိုဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပေမဲ့လည်းသွေးခဲမှုဖြစ်မဲ့ရေဆိုးရိမ်ခြင်းနဲ့ AstraZeneca ကာကွယ်ဆေးကိုနိုင်ငံအတော်များများကဆိုင်းငံ့လိုက်ပြီးတဲ့နောက်အိန္ဒိယဘက်ကဆေးကိုပြန်လည်သုံးသပ်ဖို့ဆုံးဖြတ်ခဲ့တာပါ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးထိုးခဲ့သူတွေမှာခန္ဓာကိုယ်ထဲသွေးခဲမှုဖြစ်လာတာကိုတွေ့ရတယ်ဆိုတဲ့ပြောဆိုချက်တွေထွက်လာပြီးနောက်ကျူတင်သတိထားဆောင်ရွက်မှုအဖြစ်နဲ့ဒိန်းမတ်၊နော်ဝေနဲ့အိုက်စ်လန်တို့မှာ AstraZeneca ကာကွယ်ဆေးထိုးတာကိုရပ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတွင်ကာကွယ်ဆေးထိုးအစီအစဉ်နဲ့အနည်းဆုံးလူပေါင်း28သန်းကို COVID-19 ကာကွယ်ဆေးထိုးနှံပေးခဲ့ပြီးဖြစ်ပြီးအများစုကတော့ Serum Institute ကထုတ်လုပ်တဲ့ AstraZeneca ရဲ့ကာကွယ်ဆေးဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့တန်တမာဆက်ဆံရေးအဖြစ်နဲ့ကာကွယ်ဆေးသိမ်းတဲ့ချီတင်ပို့ရောင်းချထားတဲ့အခမဲ့ပေးထားတဲ့ကမ္ဘာတစ်လွှားနိုင်ငံပေါင်း80နီးပါးရှိပါတယ်။2022ခုနှစ်အကုန်မှာအမေရိကန်ရဲ့ COVID-19 ကာကွယ်ဆေးအလုံးရေတန်1000ကျော်အိန္ဒိယမှာထုတ်လုပ်ဖို့ရည်ရွယ်ထားကြောင်းအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝင်ကတောက်ကြံနေမှာပြောပါတယ်။
The four countries have agreed to a plan to pool their financial resources.
အင်ဒိုပစိဖိတ်ဒေသတွင် COVID-19 ကာကွယ်ဆေးထုတ်လုပ်ဖြန့်ချိမှုအရှိန်မြင့်နိုင်ရေးအတွက်ငွေကြေးထုတ်လုပ်မှုပိုင်းနဲ့သယ်ယူပို့ဆောင်ရေးပူးပေါင်းဆောင်ရွက်ဖို့ Quad မဟာမိတ်၄နိုင်ငံသဘောတူကြောင်းပြောဆိုခဲ့တာပါQuad မဟာမိတ်၄နိုင်ငံဖြစ်တဲ့အမေရိကန်၊အိန္ဒိယ၊ဩစတြေးလျနဲ့ဂျပန်တို့ပါဝင်ပြီးပြီးခဲ့တဲ့တောက်ကြံလေးကနိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးသောပူးရက်ထိပ်သီးဆွေးနွေးပွဲမှာအခုလိုသဘောတူခဲ့တာဖြစ်ပါတယ်ရှင်။ရုရှားနိုင်ငံမြို့တော်မော်စကိုမှာစနေနေ့ကကျင်းပတဲ့တတိပုဂ္ဂလဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့ညီလာခံကိုတက်ရောက်လာသူ180ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အစိုးရကတရားမဝင်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့တစ်ခုနဲ့ပတ်သက်နေတဲ့ဒီမိုကရေစီရေးရာဆွေးနွေးပွဲကိုတက်ရောက်သူတွေဟာဥပဒေချိုးဖောက်တာလို့စွပ်စွဲပြီးအခုလိုဖမ်းဆီးတာပါ United Democrats အဖွဲ့ကစီစဉ်တဲ့တတိပုဂ္ဂလဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဝင်များဖိုရမ်မှာလာမယ့်စာဥရာသီရွေးကောက်ပွဲကာလအတွက်နီးဗျူဟာတွေကိုဆွေးနွေးကြဖို့နိုင်ငံတဝန်းကဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဝင်တွေနောက်ကိုယ်စားလှယ်လောင်းအဖြစ်အလားအလာရှိသူတွေစုစည်းတက်ရောက်ကြတာပါဆွေးနွေးပွဲခန့်မှန်းအတွင်းရဲတွေဝင်လာပြီးအခမ်းအနားပြုဆောင်ကြောင်းကြေညာခဲ့တာကြောင့်ဒေသဆိုင်ရာအုပ်ချုပ်ရေးအဆင့်ကနေအပြောင်းအလဲစတင်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဖိုရမ်ပထမနေ့ဆွေးနွေးနေကြတာအဆုံးသတ်သွားခဲ့ရပါတယ်
Это частная территория.
Не мешайте, пожалуйста, толкаться не надо.
Не мешайте.
ဒီပမာတင်ဆောင်နေတဲ့ရုရှားလုပ်ငန်းရှင်မီခေးခူရိုခော့ဖစကီနဲ့ငွေကြေးပတ်သက်မှုရှိတဲ့လူ2019ခုနှစ်ကရုရှားဆွေရကသတ်မှတ်ကြီးညာထားတဲ့ Open Russia အဖွဲ့ကအခုဆွေးနွေးပွဲကိုကမကထာလုပ်တာလို့အနာပိုင်းတို့ကပြောပါတယ်။အမျိုးသားလုံခြုံရေးကာကွယ်ရေးနောက်ရုရှားရဲ့အခြေခံဥပဒေဆိုင်ရာဖွဲ့စည်းမှုကိုချင်းချမှုဖြစ်စေတဲ့လှုပ်ရှားဆောင်ရွက်သူပြပ NGO တွေကိုပြစ်မှတ်ထားတဲ့ဥပဒေပြဋ္ဌာန်းချက်တစ်ခုရုရှားမှာရှိနေတာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါအရေးဒါမှမဟုတ်အရေးပေါ်အခြေအနေပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးသတင်းမတွေလို့အနာပိုင်တွေကသတ်မှတ်တဲ့သတင်းတွေကိုဖြန့်ချီသူတွေကိုထောင်ဒဏ်၃နှစ်ထိတိုးမြှင့်ပြစ်ပေးမဲ့အစီအစဉ်အပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်အရေးပေါ်အခြေအနေအရလွတ်တော်ရဲ့အတည်ပြုချက်မယူဘဲမလေးရှားအနာပိုင်တွေကကျင့်သုံးနေတာပါအိန္ဒိယနိုင်ငံအများစုနဲ့ရှင်ရင်မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါပိုဆိုးနေတာနဲ့အတူပဲကပ်ဘေးရောဂါနဲ့ပတ်သက်ပြီးသတင်းမှားတွေဖောင်းပွာနေတာကိုပြည်ထောင်တွင်းမြင့်တိုက်ဖြတ်ဖို့လိုအပ်နေတယ်လို့အစိုးရကပြောပါတယ် ပြည်ထောင်တိုးမြှင့်မှုဟာပြင်းထန်ပြီးအန္တရာယ်ရှိတယ်လို့ဥပဒေပညာရှင်တွေသတင်းထောက်တွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောဆိုပြီးအစိုးရကိုဝေဖန်သူတွေကိုနှိတ်ကွပ်ဖြိုခွဲတဲ့နေရာမှာအတုံးချလာမယ်အရေးဆိုးရိမ်နေကြပါတယ်UE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းခွေနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးသတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ခန့်တင်နဲ့အပတ်စဉ်ခဏတွေကိုနှားဆင်ကြရအောင်ပါရှင်
။စင်တော်ဝင်းမြန်မာမြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုဆန့်ကျင်သူတွေပေါ်လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ထိခိုက်ပျက်ဆုံးမှုတွေတိုးလာနေပေမဲ့လည်းဆနှပြလှူရှားမှုတွေကတော့နေရောညပါအချိန်မြင့်နေသေးဖြစ်ပါတယ်။စနေနေ့တုန်းကမန္တလေးမြို့ပါဝင်နေရာတော်များများမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တိုက်ဆုံသူတွေရှိခဲ့ပေမဲ့လည်းညဘက်မှာပါဆန္ဒပြပွဲတွေဆက်ဖြစ်ပွားခဲ့တဲ့အကြောင်းကြေပြပါမယ်။မန္တလေးကစစ်အာဏာရှင်စန့်ကျင်ပြည်သူ့အင်အားများချိတ်ဆက်ညီနေရေးကော်မတီအဖွဲ့ဝင်ကိုသန်းမြတ်စုက
ဒီစိန်ဘက်မှာလုပ်တဲ့ဟာကလည်းကျွန်တော်ပေါင်းစပ်ညီနေရေးကော်မတီရဲ့အထိုင်တစ်ပိတ်ပေါ့။စတာတပိတ်ကတော့ကိုးပွဲမှာစတယ်။ကျွန်တော်စေနာကြီးထုတ်ကနေမှကျွန်တော်တို့လူစုခွဲလိုက်တယ်ပေါ့ခလာပဲဆိုတော့အဲ့ချိန်မှာတော့ရှော့ဒီနိကင်းတော့ရှော့ပြစ်ခတ်တာ၄နိုင်လောက်ရှိဖြစ်တာတနေ့ုံပြစ်တာအဲ့တော့လူလည်းတော်တော်များများထိတယ်အဲ့တော့အကုန်လုံးရက်ွက်နေပြီသူတွေများတယ်ဒါပေမဲ့ဆက်ပြီးတော့လည်းပိတ်ဆုံးဖို့အရှိုးမနဲ့တွေတန်ဟာပြင်းပြင်းထန်ထန်ရတာလည်းများတယ်လူရောက်30ကျော်နေပေါ့ပေါ့အရန်စိုးရင်ထိတ်လန့်ပေါ့တော်တော်ကောင်းပါ
ခဏိကဒီမန္တလေးဖြိုခွဲခဲ့မှုမှာထူးခြားခဲ့ပုံကိုလည်းကိုတမ်းမြတ်စိုးက
သူတို့ကပထမဇီးဒုတိယဇီးတွေဗာရင်းညာလူစုခွဲဖို့ကိစ္စတွေနဲ့မပြောတော့ဒီဆန္ဒပြတဲ့ဟုတ်ထဲကတရားရတဲ့သူများလည်းပိတ်ဆုံးတဲ့သူကတယောက်ပဲရှိရပေါ့နော်ဒါပေမဲ့ဒီရက်ွက်နေပြီသူတွေဒီပိုက်ကြီးခဲ့ဒီကိုင်းစားမျိုးသမီးတို့လည်းပါမယ်ပေါ့နော်အဲ့ဒီသွားတဲ့မျိုးသမီးကဒီကျောင်းသူကျောင်းသားတွေပေါ့နော်ဒီခိုလုံခွင့်အိမ်မှာပေးလိုက်အဲ့ဒါကိုအိမ်ကိုဖွင့်တဲ့ပြီးတော့မှတနက်နဲ့ကောင်းကိုတိတ်ပြီးတော့ဖြစ်သွားတယ်သူကျွန်တော်တို့ဒီပြင်းပြင်းတွေ့ရတဲ့သူတွေပြောတယ်ပြီးတော့တန်ငါတဲ့ရဆိုလည်းပါပါတ
ယ်ဒါပေမဲ့အခုလိုနေဘက်ဖြစ်ခတ်ချုပ်ခွင့်ခံရချိန်မှာဖြစ်ပေါ်လာတဲ့ညဘက်ဆန္ဒပြပွဲတွေရဲ့ထူးခြားပုံကိုလည်းကိုတမ်းမြတ်စိုးက
ဒီကဝန်ထဲကြောင်းအထိမ်းမဲ့လုံရင်နေပြီးတော့စပစ်လာတယ်ပေါ့နော်အဲ့ပြောမှာမပူပြတဲ့ရောက်မှုကြည့်တော့ဆန်းကြောင်ကပါလေညပိုင်းဖွင့်မိတဲ့ကိစ္စလေးတွေဖြစ်တဲ့အချိန်မှာပူပြီးတော့ညသပိတ်ကပူပြီးတော့အတန်တဲလောင်စွာနဲ့ထွက်လာတာပါဗျာဒီအခုလိုညသပိတ်ကြီးကအင်အားလုံးရင်းနဲ့ရက်ွက်လိုက်ပြီးပေါ်လာတဲ့ကိစ္စအင်မတအန်ဒီရလည်းနေတယ်လူတိုင်းလည်းမိဘလည်းကိုယ့်ရက်ွက်ကိုဖြစ်တော့ပေါင်းလို့ရနေတဲ့အတွက်အဲဒါအင်မတအတက်ဝန်သားရတစ်ခုပါပဲခင်ဗျာ
ဒါဖြင့်ရှဲကုန်မှာညသပိတ်ကိုချိတ်ဆက်ကွင်းရဲ့ပြင်မှာဥဆောင်ပါဝင်နေတဲ့ကိုဟင်းရာစာကလည်းစာလှုပ်လာခဲ့ပုံကို
အမြန်လုံးမျိုးနဲ့ညတစ်ခုပေါ့နော်အဲ့မှာပါခဲ့တယ်။ဒါဆုံးမလာတဲ့သူတွေဆူတောင်းတဲ့စီစဉ်လုပ်ကြရတယ်ပေါ့နော်။ဒီတော်တဲ့တိုင်နဲ့အပချင်းတွေဆူကြရတယ်ပေါ့ဒီဒစ္စာတို့ဒီဆောင်းနိုင်လေးထုံရဲ့ကျွန်တော်ဆူတောင်းတဲ့ပုံစံမျိုးအခု2-3ညလောက်ရှိပြီပေါ့
။အခုလိုရန်ကုန်ညဆနာပြပွဲတွေမှာပါဝင်လာတဲ့ရန်ကုန်စေတက္ကသိုလ်နှစ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကတော့ဒီစဉ်းစားချက်ကို generation C မျိုးဆက်တစ်ကစလိုက်ပုံရဲ့ထိရောက်ပုံကို
ဒါလည်းဟိုလူငယ်ရှေ့ကနေပြီးတော့စတယ်ပေါ့နော်ဒါပေမဲ့တကယ်ပါဝင်လာတဲ့ခါကျတော့ဒါလူကြီးလူငယ်တွေအကုန်လုံးများများပါဝင်လာနိုင်ကြတာတွေ့တယ်ဗျကျွန်တော်တို့ကညာဘက်တွေမှာချင်းချောက်ခံနေရတယ်အဲ့တော့ကျွန်တော်ဒီညာဘက်တွေမှာဒီညာသပိတ်တွေဆင်နွှဲခြင်းအပြင်လူတွေရဲ့အကြောက်တရားကိုလည်းအတော်တန်ရော့သွားမယ်ကျွန်တော်တို့ဘက်ကလည်းလှုပ်ရှားတာပူလွယ်တာပေါ့နော်ဟိုကျွန်တော်တို့ကအမှောင်အားယူပြီးတော့မှအပြောက်ကြားစနစ်နဲ့ပြန်ပြီးတက်ဆုတ်ကြတယ်
။ဒါဖြင့်မန္တလေးကကိုတမ်းမြတ်စိုးကလည်းဒီညသပိတ်ရဲ့အားသာချက်ကို
ဒီကောင်ကလမ်းကြောင်းအတူလေးတွေကိုရက်ကွက်နဲ့ကိုထွက်တာဆိုတော့အပြောက်ကြားဆန္ဒပြတဲ့ဟာမျိုးသူတို့နဲ့ဝုန်းတိုင်းကြီးရောက်လာခဲ့မယ်ဆိုရင်တော့ကိုရက်ကွက်ထဲကိုဖြစ်တဲ့အတွက် information ပြည်တယ်နဲ့တန်းပြီးတော့လူစုခွဲလိုက်လို့ရပါတယ
်။ဒါကြောင့်နေသက်အများဆုံးပါတဲ့လူငယ်တွေချင်းညဘက်မှာလူမျိုးစုံပါဝင်လာတယ်လို့လည်းကိုတမ်းမြတ်စိုးကဆိုပါတယ
်။ပိုပြီးတော့ကောင်းနေတဲ့ကိစ္စပါလဲဆိုတော့တချို့ဆိုရင်အပကြီးရွယ်ဟိုပိုင်းနေတာနေတဲ့ဖိတ်လိုအမျိုးဆိုတနေရာတဲ့စုရက်ကိုသွားဖို့လိုက်ဖို့အတွက်ကအခက်အခဲရှိတယ်။ဒါပေမဲ့ညာကင်းမှာလုပ်တဲ့ဟာမျိုးဆိုကိုရက်ကွက်ထဲတင်ကိုဆိုတော့ရက်ကွက်ထဲတင်အလန်းကောင်းတူလေးတွေပတ်ကြလာဆိုတော့ပူပြီးတော့တောင်းအတကြီးရွယ်ဟိုအပိုင်းနေရောပူပြီးတော့ပါဝင်လို့ရတာမျိုးတွေ့တယ်ပေါ့။နေကင်းဆိုအိမ်ဆောင်နေရတဲ့သူတွေကဆက်ထွက်လို့ရတာ
။ဒီညာဘက်ဆန္ဒပြပွဲတွေကသခိုင်းတိုင်းခလေးမြို့နယ်အထိရောက်လာခဲ့ရမှာဒီဆန္ဒပြပွဲကိုဝန်ရံခဲ့တဲ့ကိုနေမင်းကလည်
းဒီဟာတော့ကလေးမြို့မှာညာတစ်ခုမှာအခြေလုံးပွဲပေါ့။လူရောတထောင်နေပါရှိမှာဗျ။ကျွန်တော်တို့ဘယ်မှာကျူလဲတော့အမြဲခင်းနေကြ။အဲသူတို့ကထိတ်တိုက်မတွေ့နိုင်ဘူး။ဟိုဒီလိုထိတ်တိုက်တွေ့ကြလို့ရှိမှမကျွန်တော်တို့ကညအချိန်မှာကုအရင်ကုဒေတာဖြစ်တဲ့အတွက်ဘယ်လိုဆောင်မလဲဆိုတော့ကျွန်တော်တို့ကကောင်းကောင်းကြိုးစားနေလေ။နေရတော့အများဆုံးလူတွေများလို့ဗျ။ဟိုညဘက်ကတော့ဒီ လူမျိုးအဆုံးပဲဗျလူငယ်ရောလူရွယ်ရောလူစပန်းရောပါတယ်ခင်ဗျညာလူလည်းပူပြင်းတော့ဟိုမိခင်ထက်ညာဘက်ကျတော့ဗာကျွန်တော်တို့ရှိပါရေးဆောင်နေလို့လည်းမရှိဘူးတတိယကိုရောက်တော့ပါလားခင်ဗျဘုံကြီးအတွက်ជីជីဘုံကြီးရောက်တဲ့ဘုံမှာတက်ရပြီးတော့ကျဆုံးတော့လည်းနည်းနည်းဆုံးတော့အစ်တောင်ပေးရည်ကျွန်တော်တို့ရှိရဗျ
တကယ်တော့အခုလိုမန္တလေးမြို့နယ်တခြားနေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့လူများပြားသိဆုံးခဲ့ရတာကြောင့်မြန်မာနိုင်ငံအတွက်ဝန်ထဲချွေခွဲစရာနေ့တစ်နေ့ဖြစ်ရကြောင်းလဲမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကစနေနေ့မှာပဲပြောလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အချမ်းဖက်နေနေမှုတွေကိုကုလသမဂ္ဂအနေနဲ့လက်မခံနိုင်ကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူဖို့ရှင်းရှင်းလင်းလင်းပြောထားကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်ဝင်းမြမာ
ကျွန်တော်ညဝင်းရောက်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနဲ့ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်မှုတိုးလာနေတဲ့အပေါ်နိုင်ငံတကာကဖိအားပေးမှုတွေနဲ့အာရုံစိုက်လို့ရလာစေဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေစနေနေ့ကနိုင်ငံအတော်များများမှဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။အမေရိကန်၊ကနေဒါ၊နော်ဝေးစတဲ့နိုင်ငံအသီးသီးကဒေသအသီးသီးမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေအကြောင်းကိုပြန်ပြခြင်းပါတယ
်။
မြန်မာပြည်တော်နဲ့ဝါရှင်တန်ဒီစီမြို့တော်မှာတော့ဒီစီနဲ့အနီးတဝိုက်ပြည်နယ်တွေကရောရဝေးပြည်နယ်တွေကပါလူရာနဲ့ကြီလာရောက်ဆန္ဒပြနေကြတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုသတင်းစကားပေးနိုင်ဖို့အင်ဂျီရောနားမှာဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူဥယင်အေးကပြောပါတယ်
။ကျွန်တော်တို့ဒီနေ့ဆိုရင်တရုတ်တန်ရုံရှိမှာအရင်ဆုံးစပြီးတော့ကျွန်တော်တို့တရုတ်စိုးရဲ့မတရားအာဏာသိမ်းစစ်ကောင်စီထောက်ခံတဲ့ကိစ္စကိုကျွန်တော်ဆန့်ကျင်ကမှဆန္ဒပြခဲ့ကြတယ်။အဲဒီအနေမှာကျွန်တော်တို့ဝါရှင်တန်ဒီစီကလမ်းမကြီးတစ်လျှောက်မှာကျွန်တော်တို့ခြေတက်လာပြီးတော့မြန်မာပြည်လူမျိုးရေးအတွက်ကို UN နဲ့ US ကူညီပေးဖို့ကြိုးကြော်တယ်နဲ့ကျွန်တော်ခြေတက်ခဲ့ကြတယ်။ဆက်ပြီးတော့ကျွန်တော်အခုဒီစစ်ကောင်စီရဲ့စစ်တမ်းရုံးမှာလာပြီးတော့ကျွန်တော်ဆန္ဒပြနေကြဖြစ်ပါတယ်။အဓိကဒီနေ့ကတော့သမရဂျိုးဝိုင်တန်ကိုကျွန်တော်တို့ပေးခြင်းနဲ့တောင်းဆိုခြင်းနဲ့တောင်းဆိုချက်တွေကိုကျွန်တော်တို့ကိုယ်စားလှယ်တောင်းရမယ်တင်ပြပြောဆိုမှာဖြစ်ပါတယ်။အဓိကကတော့ crime against humanity ပါ။ကျွန်တော်လူသားမှုပေါ်မှာချိုးဖောက်တဲ့ကြဆုံးမှုတွေကိုစစ်အာဏာသိမ်းစစ်ကောင်စီကနေပြီးတော့ကျူးလွန်နေတာဒါကိုကျွန်တော်အပြတ်သားရှုံးချဖို့တဲ့နေ့ဒါပြီးတော့စုံဆန္ဒပြကြဖြစ်ပါတယ်
။လာရူအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ UN Plaza ရှိစနေနေ့ဆန္ဒပြပွဲနဲ့ပတ်သက်လို့တက်ကြွလှုပ်ရှားသူဥက္ကူကိုလေးကအခုလိုပြောပါတယ်
။ကျွန်တော်တို့ကဒီနေ့လုပ်တဲ့ပွဲကဒီဒုသမရမန်ဝင်းခိုင်တန်းကိုအပြည့်အဝထောက်ခံကြအောင်ကျွန်တော်တို့ဆန္ဒထုတ်ဖို့ဖြစ်ပါတယ်။အချိန်နဲ့တပြိုင်တည်းထဲမှာလည်းဒီနေ့မတ်လ23ရက်နေ့ဆိုတာကျွန်တော်တို့1988ခုနှစ်ကကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ဖုံးမော်ကြာဆုံးတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ရဲ့မြန်မာပြည်လူ့အခွင့်အရေးနေ့လည်းဖြစ်ပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒေါက်တာဆာဆာတောင်းဆိုထားတဲ့ R2P တောင်းဆိုခြင်းကိုထောက်ခံတဲ့သဘောနဲ့ကျွန်တော်တို့ဆန္ဒပြတာဖြစ်ပါတယ်
။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာတော့တိုင်းရင်းသားပေါင်းစုံစုဝေးကြပြီးမြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုအတွင်းကြာဆုံးခဲ့ရသူတွေအတွက်စုတောင်းပွဲလုပ်ရင်းဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုကျော်ဝနထူးကပြောပါတယ်
။ကျွန်တော်တို့ဒီမှာဘာသာပေါင်းစုံစုတောင်းပွဲပေါ့နော်။စုတောင်းကြတယ်။နောက်ပြီးတော့ fundraising CDM fan ရမုံရမုံငွေရှာတယ်။ဒါကတိုင်းရင်းသားပေါင်းစုံစုစည်းပြီးလုပ်ကြရတယ်ပေါ့နော်။အာနာသိန်းစကောင်စီဆိုလို့ရှိရင်ပေါ့နော်။ဒီကဘာလုံးကနိုင်ငံကောင်းဆောင်တွေကမြစ်တာရက်ခံနေတဲ့ကြားတွေကအချက်မရှိပေါ့နော်။အတအရန်ကြီးသွားတယ်သူလုပ်နေတာဆိုတော့အဲ့ဒါဘလို့မှခွင့်မလွတ်နိုင်ဘူးပေါ့နော်။ဟိုရှုံချတယ်ပေါ့။ပြင်းပြင်းထန်ထန်ရှုံချတယ်။ကျွန်တော်လူဝင်အား300လောက်ရှိမှာပေါ့။ဟုတ်
ကနေဒါနိုင်ငံမှာလဲမြန်မာနိုင်ငံကဆရာနာရှင်အုပ်ချုပ်မှုအဆုံးသတ်သွားစေရေးဘာတွေလှုပ်ဆောင်နေသလဲဆိုတာကိုတော့ကနေဒါအွန်တာရီယိုပြည်နယ်မြန်မာကနေဒီယန်အသင်းဦးဆောင်သူတူဖြစ်တဲ့ဦးညွန့်လှကပြောပါတယ
်အခုနိုင်ငံတကာမှာရှိတဲ့စာမကြီးတွေတာဝန်ထမ်းတွေကလည်းတချို့စီရီယံမှာပူးပေါင်းပါဝင်ပေမဲ့ကျွန်တော်တို့ကနေဒါအိုတာဝါမြို့မှာရုံးဆိုင်တဲ့မြန်မာတန်ရုံးအနေနဲ့စီရီယံမှာလုံးဝပါဝင်တာမရှိသေးဘူးအဲဒါကြောင့်မလို့ကျွန်တော်တို့ဒီမှာရှိတဲ့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့အလူရန်တရားကြော်လောက်လာပြီးတော့အတ္တမကြီးပဲစီရီယံမှာပါဝင်ဖို့အတွက်တောင်းဆိုတာဒါပေမဲ့အတ္တမကြီးကသူကရေရနေတဆင့်ပဲစာလိုက်ကိုလက်ခံလိုက်တယ်အဲသူအတ္တမကြီးကိုယ်တိုင်ဖွဲ့မတွေ့ဘူးဆိုတော့ကျွန်တော်တို့အောင်မြင်မှုမရဘူးလို့ပဲပြောရမှာပေါ့ဗျာ
အလားတူနော်ဝေမြို့အော့စလိုမြို့ကဆရာနာသိန်းဆန့်ကျင်ရေလှူရှားမှုတွေကိုတော့88မျိုးဆက်မြန်မာရေးလှူရှားသူဦးမြင့်ရေးကရှင်းပြပါတယ
်ဆရာနာသိန်းတဲ့အခါမှာမျိုးဆက်တွေအားလုံးကပြင်းထန်တဲ့ဆန့်ကျင်တာကိုကျွန်တော်တို့တွေ့ရတဲ့အခါမှာကျွန်တော်တို့
ဒီနဝေရောက်နေတဲ့ပမာဗီဇာတွေကလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေဝင်းရံတဲ့တဘောတွေပေါ့เนาะသို့တော်လည်းဒီမတရားမှုရင်အာဏာသိမ်းထားတဲ့စစ်ကောင်စီပေါ့เนาะလူတွေကိုအဆက်ဆံလုပ်မဲ့ကိစ္စတွေကိုကျွန်တော်တို့ကတတ်နိုင်တော့ဟန့်တားဖို့ကြိုးစားတယ်ပေါ့ဥပမာအဖြစ်အင်ဒိုနီးရှားတွားတွေ့မယ်ဆိုတဲ့အတန်ကြားတဲ့ခါမှာကျွန်တော်တို့အင်ဒိုနီးရှားတိုင်ယုံတွားပြီးတော့ဟိုကန့်ကွက်တယ်နောက်တစ်ခါဒီတရုတ်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဟလားအာတူဘီမဝင်ဖို့သူတို့ကပြောတဲ့ခါမျိုးမှာကျွန်တော်တို့တရုတ်တိုင်ယုံတွားပြီးတော့ဟိုကန့်ကွက်ဆန္ဒပြရတယ်
ဆရာနာသိမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကတတိပေးနေတဲ့အကြာကပဲမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့စနေနေ့မှာဒေသုံးသူတရားစင်လောက်နဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများကြီးရှိခဲ့တာပါအာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပေမဲ့ဆရာနာသိမှုကန့်ကွက်လှုပ်ရှားမှုတွေအားလည်းပြည်တွင်းပြည်ပမှာဆက်လက်အရှိန်မြင့်မားနေတယ်ဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာဝိုင်းရုံးမြင့်တကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်ဟင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူ့ဘဝရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုက္ခံသတင်း podcast အစီအစဉ်မှနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဖြစ်နေတဲ့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီကိစ္စမှာတော့ TV ဆိုင်ရာလူ့ဘဝရင်းတွေကိုကွန်ပျူတာအနေနဲ့နိုင်ငံတွင်းမှာအားရှင်းဆက်တင်ဆက်တာပေါ့ဒ်ကတ်မှာရှင်းလင်းမှအောင်မြင်တဲ့မြန်မာမျိုးသမီးတွေရဲ့အခန်းကဏ္ဍကိုဒုက္ခံအတင်ဆက်ပေးတော့မှာ။ဒီဆောင်မှာကိုဒုက္ခံဖွဲ့သားတွေက
ဆောင်မအတွင်းအင်တာဗျူးဖြစ်ဆိုသူတွေရဲ့အမည်ကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ
်ဘူးချင်းလေးပေါ့အသက်တော်ရမရဘူးမရတော့ကိုယ်လည်းစိတ်ကူတယ်ဘာလို့ဆိုတော့ကျမရတိတ်ကောင်းတော့ကြောက်ခက်ဖြစ်တာကဖေးကန်လည်းပြန်ပြရမယ့်ရက်ကဒီရက်ဆိုတော့စိတ်ကူတယ်အားလေးရက်နေရလာရင်မတို့ပစ္စည်းပို့နေတာဒီမှာဒီနေ့ကလာပြစ်စီပို့တော့သူတို့ကမရှိရင်အကြောင်းပြန်ကြားမယ်ပေါ့ရှိရင်တော့အကြောင်းမကြားဘူးပြောတယ်အဲ့ဒါပြောတော့အဲ့ဒါပို့လာတော့ဒီနေ့ထိပေါ့သူကတော့ဖုံးပြန်မဆက်သေးဘူးဒီနေ့ခုနှစ်ရက်ပြည့်သွားပြီပေါ့လေအဲ့ဒါညနေကျရင်တော့အကြောင်းကြားထူးမယ်လို့တော့ပြောတာပဲလာလာလာနေရတယ်သူကတော့ရှိတယ်လို့လားပြောတာကိုတွေကတော့စိတ်ပူတာပေါ့လေမိန်းကလေးလေးဆိုတော့သူကလည်းမိန်းကလေးလေးခေါ်ပြီးမှဟာတရားပေါ့နော်အဲ့လိုလေးပြောစံနေတယ်ကြားနေတော့ပိုပြီးစိတ်ပူတာပေါ့လေကိုတွေကတော့
စစ်အာဏာရှင်ကိုစန့်ကျင်ဆန္ဒပြရင်းအဖမ်းခံထားရတဲ့အသက်20ကျော်အရွယ်သူမရဲ့ညီမအကြောင်းပြန်ပြောပြနေတဲ့မတ်တီးယားဖြစ်ပါတယ်။မတ်လ3ရက်နေ့ကမြောက်ကလအဝိုင်းနားမှာအဖမ်းခံခဲ့ရတာပါ။မတ်တီးယားဟာညီမဖြစ်သူအတွက်နေတိုင်းလိုလိုအင်းစိန်အချင်းချောင်ကိုလာပြီးစားစရာနဲ့လိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနေရပါ။အာဏာသိမ်းတာကိုလက်မခံတဲ့ရန်ကုန်ကပြည်သူအများအပြားဟာနေစဉ်လိုလိုဆန္ဒပြပွဲတွေပြုလုပ်နေပြီးနေစဉ်အဖမ်းခံနေရပါတယ်အဖမ်းခံရသူတွေကိုတပ်ဆိုင်ရာရဲစခန်းမှာလိုက်လံစုံစမ်းကြပြီးမတွေ့ခဲ့ရင်တော့အင်းစိန်အချင်းချောင်ကိုတွားစုံစမ်းပြီးပစ္စည်းပို့နေကြတာပါထောင်ရှင်းမှာခြံပြီးအခမဲ့ကူညီပေးနေတဲ့ရှင်းနေအဖွဲ့ရဲ့ဇယင်းအရာတော့အသက်14နှစ်အရွယ်မိန်းကလေးငယ်လေးတွေဟာဖမ်းဆီးခံရတဲ့အထဲမှာပါနေရကိုတွေ့ရပါတယ်တချို့မိန်းကလေးတွေကိုဓမ္မဖမ်းထားမှမသိရတဲ့အတွက်မိဘတွေကရတတ်မအေးဖြစ်နေရတာတွေလည်းရှိပါတယ်ကိုမိသားစုဝင်တွေကိုဘယ်နေရာမှာဖမ်းဆီးရမှမသိလို့စိုးရိမ်တကြီးမင်းနာတွေနဲ့ချင်းရွေတွေကိုအာကိုတကြီးမင်းနေတဲ့သူအများပြားကိုလည်းအင်းစိန်ချောင်ရှိမှကြွေးရပါတယ်အဲ့ဒီလူတွေကတူးဖြစ်တဲ့ဦးကျော်လူဟာအင်းစိန်ချောင်ရှိမှထိုင်နေပါတယ်သူကစစ်တပ်မှတာဝန်ထမ်းဆောင်နေတဲ့ဒုရကံဘုံဦးဖြစ်တယ်လို့ပြောပါတယ်အင်းစိန်ချောင်မှာရောက်နေတယ်လို့ယူဆရတဲ့အသက်16နှစ်နဲ့အသက်23နှစ်အရွယ်သမီးမယောက်ကျွတ်စားစရာလာပို့တာပါ
တကူလေးကပြောထားတယ်ဆန္ဒပြမယ်ဆိုရင်မိမိရဲ့ရင်ထဲကအမှန်တရားကိုနိုင်ငံရေးအကြောင်းကိုထုတ်ပေါ်ပြောမယ်ဆိုရင်အဲ့ဒါပထမဆုံးအထင်းထင်းခံရမယ်အဲ့ဒါနောက်တစ်ခုကအပြစ်ခတ်ခံရမယ်ဒဏ်ရာရမယ်နောက်တစ်ခုကသိမယ်ဒီသုံးခုကို ထိုင်နိုင်ရေးရှိလို့ရှိရင်ကျွန်တော်လုပ်လို့ဆိုတာအဲတမီးတွေကတော့ကျွန်တော်တို့ဒီပေါ်အခုသူတို့ထိန်းသိမ်းခံရတယ်ပေါ့ဗျာ၃ရက်နေရစပြီးတော့ထိန်းသိမ်းခံရတယ်တကယ်တော့သူတို့အနေထားနဲ့ကံကောင်းထောက်မှလို့လွတ်လာခဲ့လို့ရှိရင်တော့ဒီနိုင်ငံကြီးကိုကျွန်တော်ကနေပြီးတော့ဆက်လက်ပြီးပြန်လုပ်ခိုင်းပါဗျာသူတို့ကလည်းပြန်လုပ်ပါဗျာ
ဆန္ဒပြအမျိုးသမီးတွေကိုလက်နက်ကိုင်တွေကအကြမ်းဖက်ဖမ်းဆီးရဲလို့စွပ်စဲချက်တွေလည်းရှိနေပါတယ်။ကြားမဒန်းတူညီညာရေးကွန်ရဲရဲ့ဒါရိုက်တာဒေါ်မေးစပယ်ဖြူကဒ
ေါ်မေးတွေကိုလည်းကာအိမ်ကြီးပြက်အောင်ပေါ့နော်ကျွန်တော်အတွင်းအဝတ်အစားတွေဘယ်လိုပုံလဲအတွင်းခါနေပေါ်တဲ့အထိပေါ့နော်ဆွဲလွဲပြီးတော့ဖမ်းဆီးတာအတွင်းအတမှာချုပ်ဆောင်တာတွေအဒီရဲမေးတွေကတော့အတော့မပြုတ်တယ်နဲ့ကျွန်တော်တို့ဖမ်းဆီးရတယ်လေတွေ့နေရတယ်လို့ရဲမေးတွေကိုယ်တိုင်ကလည်းအဲဒီခံရတဲ့ဒိတ်ကလေးတွေပေါ်မှာဟိုပါးလိုက်နားလိုက်လောက်တာကြီးတော့ဒါတွေကိုကျွန်တော်တို့ဗီဒီယိုဖိုင်တွေရောတက်ပုံတွေရောစတိထောက်ထားတွေအများကြီးနဲ့ကျွန်တော်တို့တွေ့နေရတယ်ပေါ့နော
်ဖန်စီချိန်မှာရိုင်းနှက်တာတွေရှိတယ်လို့ကိုယ်တိုင်ကြုံတွေ့ရတဲ့ဘိမျိုးကမတ်တူတူကအခုလိုပြောပြပါတယ
်အရှိဘက်ကနေဝင်ပြီးတော့ဝင်လာတဲ့ချိန်မှာဒီကလေးတွေကလည်းကြောက်ပြီးတော့ပြေးတာပေါ့နော်အနောက်ဘက်ကနေထွက်ပြီးတော့ပြေးမယ်ဆိုပြီးအနောက်ဘက်ကိုဖွင့်တဲ့အချိန်မှာအနောက်ဘက်ကနေပြီးတော့ပြန်ထဝင်လာတယ်။ထဝင်လာပြီးတော့ဝင်လာတာနဲ့ချစ်ချင်းပဲတော့ဘာကြည့်တစ်ခါပြေးတဲ့အချိန်မှာအဲ့မှာထိတ်တိုက်နည်းနည်းစဉ်းစားရတယောက်ကိုထိသွားတယ်။အဲ့ဘေးလေးမှာလက်ဘေးမှာထိတယ်။လက်ဘေးမှာလေးချက်မှာနှစ်ချက်ကဟိုဖြစ်ပြီးတော့အပားမှာထိတယ်။ဒီသပင်ရဲ့အရင်မှာထိတာပေါ့နော်။အနောက်ဘက်သပင်ရဲ့အရင်မှာထိတယ်။ပြီးတော့ဒီဟိုမှာအင်းမှာနှစ်ပေါက်ထိတယ်။ထိုင်မှုရုပ်ကတည်းဖြစ်နေတော့အဲ့ကလေးတွေကနေရာချပြီးတော့ထိုင်မှုလုပ်နေတဲ့အချိန်မှာပဲဟိုစစားတရားနေပြီးတော့တုံးပြီးတော့ဟိုလုပ်တဲ့ဒီနဲ့ဒီနဲ့ထုတယ်ထုလိုက်တော့အဲ့မှာကဟို35နှစ်လောက်ပဲရှိသေးတယ်ကလေးကမိန်းကလေးမှာပေါ့35နှစ်လောက်ရှိတယ်မိန်းကလေးမှာဂျူးမှာခေါင်းရဲ့ဟိုပါပေါ့နော်ခေါင်းရဲ့ဂျူးဆောင်မှာပွဲသွားတာထိုင်နေချိန်မှာလည်းပဲအဲ့ထဲကကောင်းကလေးတယောက်ရဲ့ပုံကလာနေတယ်ပေါ်လာနေတော့တခါအဲ့ပေါ်ကလာရမလားဆိုပြီးတော့ပုံကိုပြခွဲလိုက်တယ်။အဲ့ပေါ်မလေးကိုတည်းပဲဟိုဆစ်ဖနက်နဲ့စောက်ကန်လိုက်တယ်။အဲ့တည်းမှာပဲဟိုရဲတပ်ဖွဲ့တွေရတယ်ပါတာ။အဲ့ရဲတပ်ဖွဲ့မူကလည်းပြောနေပါတော့။မိန်းလေးတွေမလောက်ပါနဲ့မရိုက်ပါနဲ့ပေါ့နော်။မိန်းလေးတွေရိုက်လို့မရဘူးဆိုပြီးတော့တားနေတဲ့ကြားနေပြီးစောက်ကန်ထည့်လိုက်တာ
။ဘတ်တူတူကတော့နောက်တစ်ချိန်ဆန္ဒမပြပါဘူးဆိုတဲ့ခံဝန်ကတိနဲ့ပြန်လွတ်လာခဲ့ပါရဲ့။သူမကတော့ဆန္ဒပြပွဲတွေမှာဆက်ပါဝင်နေအောင်ပါပဲလို့ပြောပါရဲ့။အချင်းချင်းနေတယ်မှာဖန်စီခံနိုင်ရတဲ့မိန်းကလေးတွေဒိမ်ပိုင်းဆိုင်ရာချိပါနှောက်ယှက်ခံရတာတွေရှိတယ်လို့လူမှုကွန်ရက်ဆိုင်မင်းနာတွေပေါ်မှာပြောဆိုနေကြပါပဲ။ကြံလေလွမြောက်လာသူတချို့ ਨੇ ရှင်းနေတွေကတော့အဲ့ဒီလိုမျိုးမကြမ်းမိမကြုံမိကြောင်းဆိုပါရယ်။ဂျိုးအတန်ကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိကျအတိမပြုနိုင်သေးပါဘူး။ဆန္ဒပြသူတွေကိုအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်ဖန်စီရတွေပို့ပြီးရက်ဆက်ကြမ်းကြုတ်လာပြီးမဲ့လမ်းပေါ်ချွတ်တဲ့အမျိုးသမီးတွေဟာတိတိတသာရောကြမသွားခဲ့ပါဘူး။ဆန္ဒပြပွဲတွေမှာနေစဉ်ပါဝင်နေတဲ့မပပက
ခုနောက်မှာဟိုလိုက်ဖမ်းနေပြီညည်းယူပုံနေချာနေပြီအဲ့ချိန်မှာခံစားချက်ကမနိုင်ပြောလို့ဆိုတော့ကြောက်တယ်ကြောက်ပြီးတော့ကိုယ်လည်းထွက်ပြေးရပါတော့အဓိကသူတို့လက်ထဲကိုအပါမခံနိုင်ဘူးပြီးလို့ရှိရင်အခုဆိုလို့ရှိရင်ဟိုဖမ်းသွားတယ်ပြင်နှိပ်သက်တယ်တတ်ပြစ်တယ်အဲ့လိုမျိုးဆိုတော့ပို့ပြီးတော့ကြောက်ဖို့ကောင်းတယ်ဒါပေမဲ့တစ်ခါမှလည်းဟိုကြောက်လို့ဆိုပြီးရက်သွားခြင်းနဲ့စိတ်ကမဖြစ်ဘူ
းဆန္ဒထုတ်ဖို့ပွဲတွေစရဲ့နေမှာကရင်ရိုးရတင်တိုင်းအင်ဂျီဝမိန်ကလေးနှစ်ဦးကတပိတ်စစ်ကြောင်တဦးကနေကျွေးကြော်ချီတက်ခဲ့ပါတယ်။အကြံဖတ်ဖြုတ်ခွင်းတာတွေမရှိသေးခင်ကသုံးဝေးထိုးပြီးလက်ပတ်အညီလေးတွေဝင်းကဆန့်ကျင်နေတဲ့မိန်ကလေးအကြံဖတ်ဖြုတ်ခွင်းလာချိန်မှာရှည်တန်းကနေမျက်ရည်ယိုပုံးနဲ့ကိုညင်ငိမ့်တက်ပေးတဲ့မိန်ကလေးစသဖြင့်ပုံစံမျိုးစုံနဲ့လမ်းပေါ်ထွက်လာကြတာပါ။မက်ရှလာရှည်ရနေကကြောက်ရွံ့တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးနေ့အတွက်ဆောင်မုတ်ကိုလည်းစစ်အာဏာရှင်အမြင့်ဖြတ်ဖို့အားလုံးအတူစိန်ခေါ်ဆိုးဆိုပြီးရွေးချယ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီနေ့ကအမျိုးသမီးစစ်ကြောင်းတွေမှာချမိန်အလံလွှင့်တူချီတက်ခဲ့ကြတာပါ။ချမိန်ဆိုရင်ရုံညံ့တယ်လို့ချေယိုဆွဲအယူသီးရဲ့အကြမ်းဖက်ရဲနဲ့တအုပ်စုရန်ကကာကွယ်ဖို့လဲချမိန်ခံကြွတွေကအတိုင်းအတာတစ်ခုချီအသုံးဝင်ခဲ့ပါတယ်။နှွေဦးတော်လှန်ရေးမှာအမျိုးသားတွေကိုယ်တိုင်ထမင်းကိုအဝတ်စားတစ်ခုအဖြစ်သာလက်ခံလာကြပြီးခေါင်းပေါင်းလုံးဆင်မြန်းခဲ့ကြပါသေးရဲ့
ကျမတို့တိုက်ပွဲဝင်နေတာကဒီမိုကရေစီစနစ်အတွက်တိုက်ပွဲဝင်တာပေါ့နော်အဲတော့ဒီမိုကရေစီစနစ်ကဒါဒန်းလူညီညာမှုနဲ့လူခွင့်ကြီးကိုဟိုလေးစားလိုက်တာနဲ့ဝင်ကြေးမှုကိုထောက်ပါစီနေလို့ကျမတို့ပါရှင်းကြည့်အောင်ဖြစ်တယ်အဲတော့ဒီမိုကရေစီစနစ်ဟာကျမရှင်အောင်မှာဘယ်လိုမှထောက်ပါနိုင်မှာမဟုတ်ပါဘူးပေါ့နော်
ဂျာမားတန်တူညီမရဲ့ကွန်ရဲရဲ့ဒရိုက်တာဒေါ်မေးစပယ်ဖြူဖြစ်ပါရဲ့ဒါကြောင့်အင်ရှင်မားကနေအခြေချုပ်ပညာရေးဆေးလောကစသဖြင့်အလွှာအသီးသီးကအမျိုးသမီးတွေဟာဒီမိုကရေစီပြန်လည်အသက်ဝင်လာဖို့ကြွေးကြော်နေကြရပါနိုင်ငံရေးအကျဉ်းသားများကူညီစားလျှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရတော့အခုဆိုရင်ဖန်စီတရားစွဲဝရန်ထုတ်ပြည်တန်ချမှတ်ခံရသူ1900ကျော်နေပါပြီတနက်နေ့ပြည်သက်ခံရသူဥယျာဉ်ဟာလည်းမတ်လ17ရက်နေ့မနက်ပိုင်းအချိန်50ဦးချက်မနည်းရှိလာပေမဲ့မပပလို့အမျိုးသမီးတွေကတော့ဒီမိုကရေစီအတွက်ဆက်လက်ကြိုက်ပွဲဝင်အောင်မယ်လို့အခိုင်အမာပြောဆိုနေကြသေးပါ
နိုင်ငံတိုင်းဒီမိုကရေစီကြားဖို့အတွက်ထိုက်တန်တယ်ကိုလွတ်လပ်ခွင့်ကိုအနာဂတ်အတွက်ဟိုကိုကြိုးစားရကြိုးစားသလောက်ပြန်ရတဲ့ရလတ်မျိုးပေါ့နော်လူသားတိုင်းဟိုရရှိဖို့အတွက်ထိုက်တန်တယ်အဲ့တော့အခုလိုမျိုးဒီစေအာနာရှင်ရှိမယ်ဆိုလို့ရှိရင်စေအာနာရှင်ရှိတဲ့နိုင်ငံဘရောမကောင်းစားလာရှိတယ်ဘရောဟိုပြည်သူအားလုံးအကျွံပြုမယ်တပ်ဖြတ်မယ်နိုင်ငံနှိမ့်ဆက်မယ်ဆိုတော့ဒီစေအာနာရှင်နဲ့ပတ်သက်လို့ကျွန်တော်လုံးဝအပြည့်အစုံကန့်ကွက်ပါတယ်ကိုနိုင်ငံတစ်ခုရဲ့ပုံပေါ့နော်ဒီနိုင်ငံပဲတိုင်းကြီးတယ်လို့ပြောမှာမဆိုရနာရှင်စနစ်ကဘရောမမရှိတဲ့နေရာပါ Federal Democracy မရမချင်းပေါ့နော်ဆက်ပြီးတော့တော်လှန်သွားမယ
်ခုချင်းဆက်သေးတဲ့သူတွေကိုနားဆင်ကြရလို့စိတ်ကမလို့ဒုဒံပြည်သားတွေကညှော်နေကြတယ်ဒုဒံပတ်စံစားမှုအစီအစဉ်ကို Federal မြန်မာရဲ့ website နဲ့ Facebook စာမျက်နှာလေးပြင်ဒုဒံရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ဒီရေကထုတ်လိုက်တဲ့ video အစီအစဉ်မှာလည်းတနင်္လာနေ့က9နာရီကနေ10နာရီတွင်နဲ့တနင်္လာနေ့နဲ့9နာရီကနေ10နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်ဆိုင်ရုံနဲ့စုစွမ်းဖို့ဂျိုရီနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Mission Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့တန်ဖြစ်ကိုနားဆင်ပေးတဲ့အတွက်
ခုတစ်ခါတော့ဆက်သွယ်မိများကန်အစီအစဉ်တင်ဆက်ပေးကြပါမယ်။ CRPH ပြည်အောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ခန့်ထားတဲ့ခိတ္တနိုင်ငံရေးဝန်ကြီးဒေါက်ဇင်မအောင်ကိုမန်ရင်နိုင်ကဆက်သွယ်မိများထားတာဖြစ်ပါတယ်။ Federal ပြည်အောင်စုဖွဲ့စည်းပုံဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အဓိကဆက်သွယ်မိများထားတာဖြစ်ပါတယ
်။ဒီအခုဟာကမက်စမာအောင်တို့ကအခုဟာယာယီဝန်ကြီးတွေဆိုတော့အခုဆိုလဲယာယီခိတ္တဒုသမရာလဲဖြစ်လာပြီဆိုတဲ့အခါကျတော့ဒီ CRPH နေနဲ့အဲ့လိုယာယီဆိုရဖြစ်ဖြစ်ပေါ့နော်ဒီအမျိုးသားညွန်ပေါင်းဆိုရအဖွဲ့လိုမျိုးဟိုဖွဲ့ပြီးတော့ဒီလိုဖွဲ့စည်းပုံခြေခံဥပဒေရေးဆွဲဖို့ပေါ့နော်ယာယီရေးဆွဲဖို့တို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပါဝင်ဖို့ဆိုတဲ့အဲ့လိုမျိုးထောက်ပြချက်ဒီပေါ်မှာကျတော့မက်စမာအောင်ဘယ်လိုမြင်လဲရှင
်အဲဟိုအကြံပေးတာတွေထောက်ပြတာတွေကျွန်တော်တို့အများအားကြိုးစားပါတယ်နားလဲနားထောင်ပါတယ်အဲ့လိုအများကြီးပဲရှိပါတယ်ကျွန်တော်တို့စီကိုလည်းရောက်တာရှိသို့တော်တာတချို့ဟာတွေကလည်းကျွန်တော်တို့စဉ်းစားထားတဲ့အချက်တွေရှိပါတယ်အချိန်တစ်ခုပါပဲတချို့ဒီ stakeholder တွေအများကြီးဖြစ်တဲ့အခါမှာအခုကျွန်တော်တို့ CR page ပေါ့ဘာကြောင့် immediately လုပ်တဲ့အခါမှာကျွန်တော်တို့ဒါကြောင့်မဟုတ်လို့လေသိ stakeholder များတဲ့အခါကျရင် immediate မလုပ်နိုင်ဘူးဟိုဘာလို့ဒီ stakeholder တွေချားရဲမှာအခြေအလေဆွေးနွေးပြီးတော့မှသွားတာရှိတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီဟာကဖြစ်လာမှာပေါ့နောက်တစ်ခုကကျွန်တော်တို့ဒီအာနာမသိရင်ကလေးကဟိုပါလေဒီလောက်သွားမှဒီလိုတန်းညီမျိုးလေးဆိုတာအွန်တိုင်းမျိုးဖြစ်လိမ့်မယ်ဆိုတာမူရလေချိန်ထားပြီးသားဖြစ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုအခုကျွန်တော်တို့ကအခုလက်ရှိနိုင်ငံရေးလိုအပ်ချက်အရာလေတမိုင်းချောင်းမှာဖြစ်ခဲ့တဲ့သင်္ကန်းစာကြီးအရာပေါ့ကျွန်တော်တို့ဒါဒီအချိန်ကြီးကတကယ်လိုအပ်တယ်ဒါကြားရပြောဖို့လိုတယ်ယုံကြည်မှုတွေနားလည်မှုတွေကြီးစောက်ဖို့လိုတယ်အဲ့ဒါကိုအခုကျွန်တော်တို့တောက်လျှောက်လုပ်နေပါတယ်နောက်တစ်ခုခုနပြောနေတဲ့အကြံပေးချက်တွေဟာကျွန်တော်ထင်တယ်အချိန်တစ်ခုရောက်လို့ရှိရင်တိုင်းမဲ့တစ်ခုရောက်လို့ရှိရင်ဖြစ်လာပါလိမ့်မယ်လို့ကျွန်တော်အခုတော့ဒီလောက်ပဲပြောနေတ
ာ။ဟုတ်ကဲ့အဲ့တော့ CRPH ထုတ်ပြန်တဲ့ဒီနိုင်ငံရေးညီမှန်းချက်ပေါ့နော်ဒီနိုင်ငံရေးခိုင်ချက်ညီမှန်းချက်အဲ့ဒီကြေညာချက်မှာလည်းဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုဖျက်သိမ်းမယ်ပြီးတော့ဒီဖွဲ့စည်းပုံခြေခံဥပဒေတစ်ကိုဟိုရေးဆွဲမယ်ပေါ့နော် CRPH နေနဲ့အဲ့ဒီအဆင့်ကိုရောက်ဖို့ဘယ်လိုအနေထားရှိမလဲရှင်။
အခုခုနကျွန်မပြောသလိုပဲပေါ့ဒါကလည်းဟိုမဖက်ဒရယ်ကွန်စတီကျူရှင်းလုပ်ပြီဆိုရင်ပါတီတစ်ခုရဲ့အစုဖွဲ့တစ်ခုတွေကဆွဲရတာမဟုတ်ဘူးခုကိုဗာရှင်းနေအများကြီးရှိတယ်အဲ့တော့ဒီဗာရှင်းနေကြားထဲမှာကျွန်မတို့စကားပြောရပါလိမ့်မယ်နောက်ပြီးတော့အခြေခံဥပဒေတစ်ခုအသက်ဝင်ဖို့ဆိုလို့ရှိရင်အောက်ကမက်ကနီဇင်တွေလိုတာပေါ့မဟုတ်သူ့အသက်သွင်းမဲ့မက်ကနီဇင်တွေလိုတယ်ဆိုတော့ဆာရဆာအုပ်ပေါ်မှာပဲရှိနေတာမျိုးမဟုတ်ဘူးနဲ့နိုင်ငံရေးရရန်တရားတွေမက်ကနီဇင်တွေတရားဝင်မှုတွေဒီဟာတွေတိစောက်ရတာတွေလည်းရှိပါတယ်ဆိုတော့ကျမတို့ထင်တယ်ကျမတို့အခုသွားမယ့်လမ်းကြောင်းဒီနိုင်ငံရေးရာ proposal တစ်ခုတည်းတင်မကဘူး။ကျမတို့လက်တွေ့အရာဘလို့ချင်းကတ်နိုင်မလဲဆိုတော့အနေထားမျိုးတွေထိပါ။အချင်းကတ်ပြီးတော့ကျမတို့သွားဖို့လို့ဟိုစီစဉ်နေတယ်စီစဉ်နေတယ်တွေ့ဆုံနေတယ် So Rajamaru the Lame Nangay Bishing of Dorakama, does it quit Nene, the Botane, the Yao Ugane, Lugame, and Chamu, Mashiba, Jorge, Jamaru, yeah, as soon as you bet me, no, the Jaru Diamond Ibare, Ninibare, Tiboma, Alo, Chinaji, she's own, let's see, Chini, a beta, ya, a Chinaji, she's own, Nichao, Jamaru, Alo, Bondo, to me, Jetting and Boboshiba. I look for my solution at watching a single run in Charama, Tito. Statement of what he did, the bottom of the gentleman, he did a cool look you about our problem. She ran ill, but I'm not certain.
Okay. And all who dined on the guy for you, Bono. Oh, the CRPH had to be in Harley, she married. As he said, the Shan dined on the guy for you, Nele, or Sweeney, the Surrey, a pine marble. Eight, oh, Yolin Zepono, the Lodina and the guy for you, the CRPH, Ne, who put on some real line, I may any time you open Lucy Valley.
ဘောပွဲကြီးတွေကနိုင်ငံရေးမှာဟိုရန်တီနေတဲ့သဘောတဘာဝတွေတော့မတူဘူးဒါပေမဲ့ပန်းနိုင်နေရတော့တူပါဒါကြောင့်မို့ဒီအခုတွေ့ခဲ့တဲ့သူတွေကကြောင့်ဒီ
ဘယ်ဟာတွေကအခြေခံမှုတွေဖြစ်တယ်ဘယ်လိုတွေသွားတယ်ဘယ်အချိန်မှာတော့ဘယ်အချိုးခွင့်မှာတော့ဘာတွေလုပ်တယ်လဲဆိုတဲ့ကိစ္စတွေပေါ်မှာကျွန်တော်အမြင်ချင်းဖလှယ်ကြတာဖြစ်ပါတယ်အမြင်ချင်းဖလှယ်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနိုင်ငံရေးတောင်းဆိုချက်နောက်ပြီးတော့သမိုင်းကပေးထားခဲ့တဲ့အမွေအနှစ်ဒီဟာတွေပေါ်မှာကျွန်တော်တို့အကောင်းဆုံးဟန်တယ်လုပ်ပြီးတ ူးပြည်ဒါမျိုးအဆင့်ထိဝင်ဖို့သူတို့တောင်းဆိုတာတွေတော်တော်လေးပြင်းပြင်းထန်ထန်တောင်းဆိုတာတွေလည်းရှိလာတယ်ဆိုတော့အဲ့ဒီအနေအထားမှာရောတကယ်ပဲလူထုမျှော်လင့်တဲ့လူမျိုးဖြစ်လာနိုင်ပါရှင့်
အဲ့တော့လူလူကဒီလူလူကဘလောက်ဟိုကျမတို့လေးစားရလဲဆိုလို့ရှိရင်လေလူလူကတောင်းဆိုနေတာတွေမဟုတ်ဘူးသူတို့ကိုယ်တိုင်တိုက်ပွဲဝင်နေတာဖြစ်တယ်ဟိုပြောရမယ်ဆိုလို့ရှိရင်ဒီလိုလုပ်ရင်ငါတို့လည်းဘလောက် contribute လုပ်မလဲဆိုတဲ့အတန်အကြီးကျမတို့ကြားနေရတာပေါ့နော်ဆိုတော့သူတို့ကိုယ်တိုင်လည်းနေတဲ့လူကတိုက်ပွဲဝင်နေကြတယ်နေတဲ့လူကတော့မဟုတ်ဘူးအခုဆိုနေရောညအောင်ပဲဖြစ်နေနော်အဆိုင်တွေခွဲပြီးတော့ဆန္ဒပြမယ်ဘာလုပ်မယ်တော့အကာအကွယ်မယ်ကိုကကိုကိုကိုပြည်သူလူထုက defense လုပ်နေရတဲ့အနေအထားဖြစ်တယ်အဲ့ defense တော့ရတော့ပို့ပြီးတော့ကျမတို့စနစ်တကျဘယ်လိုလုပ်နိုင်မလဲဆိုတာတွေတော့ကျမတို့စဉ်းစားနေပါတယ်ခုကကိုကိုကို self defense လုပ်နိုင်မယ့်အနေအထားမျိုးကိုကျမတို့ဘယ်လိုဝိုင်းပြီးတော့စဉ်းစားပြီးတော့ကူညီပေးလို့ရမလဲဒါကတစ်ဖက်ပေါ့နော်တစ်ဖက်ကလည်းဒီလိုမျိုးဖြစ်နေတဲ့အပေါ်တွေမှာအဲကမ္ဘာမျက်နှာစာမှာတော်တော်လေးကိုရုပ်ဆိုးကြီးတန်တဲ့ပြည်မျိုးနိုင်ငံတွေကသိမှတ်ခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာလို့ရှင်ကျမတို့ကကောင်းတဲ့နိုင်ငံရေးရတော့ကောင်းတဲ့အခြေအနေတခုလို့ကျမတို့ယူဆလို့ရတယ်အဲ့တော့ဒီမှာဟိုအမအုံကျုံလုံးဟိုဗီဒီယိုကနေတစ်ဆင့်ပြောချင်တာကကျမတို့အခုပေါ့နော် generation မျိုးစုံပေါ့ generation ဆက်လူငယ်တွေအပါအဝင် generation ပေါင်းစုံကပုဂ္ဂိုလ်ကို self defense တွေလုပ်နေကြရတယ်ဒီနိုင်ငံထဲမှာလည်းဆန္ဒပြနေကြဆန္ဒပြရင်းတွေကိုကျမတို့မြင်နေရတာပဲလေနော်အခုဟိုတနတ်ကြီးတန်းတွေကိုကာကွယ်ဖို့ကိုယ့်ဘာသာကိုဖြစ်တဲ့အနည်းနဲ့ကိုယ်လက်ဖြစ်နော်အကာအကွယ်ကြီးဟွာတွေကိုယူပြီးတော့အလုပ်နေကြတဲ့အနေထားအဲ့ဒီပြည်သူတွေကိုကျွန်မအနေနဲ့လေးစားပါတယ်တန်ဖိုးလည်းထားပါတယ်ပြည်သူလူထုကဟိုတောင်းဆိုနေရုံလေးမဟုတ်ဘဲနဲ့ကိုယ်ကိုယ်တိုင်မှာပါဝင်နေကြတာဖြစ်တယ်ဒီတိုက်ပွဲမှာအဲ့ဒီအတွက်ကျွန်မအနေနဲ့အားကြီးလေးစားတယ်ဒါကြောင့်မို့လို့ကိုကျွန်တော်တို့ဒီချိန်ဟာပြီးခဲ့တဲ့အဖြစ်ရတည်နဲ့မတူဘဲနဲ့ပုံပြီးတော့အောင်မြင်နိုင်ချေရှိတယ်အောင်မြင်နိုင်မယ်ဆိုတဲ့စဉ်းကြက်တွေကျွန်တော်တို့ပုံပြီးတော့မြင်မလာရပါတယ်ဒါပေမဲ့တခုရှိတာကအခုရမ်းနေပုံပြီးတော့စိုးလာတယ်ဆိုတာဟာဒါဘာလို့ကြားလဲဆိုတဖက်ကအားနည်းလာလို့တုတ်ပြန်တဲ့အနေထားလို့ကျွန်တော်နားလဲပါတယ်ကိုယ့်ကိုယ်ရှုံးတော့မယ်ငါတို့အားနည်းလာတော့မယ်လို့ခံစားရတဲ့လူတယောက်ကစိတ်ပိုင်းဆိုင်ရာက psychologically ကသူများကိုယ်ချောက်မယ်ပေါ့နော်ကိုယ်ကြောက်လာရင်သူများကိုယ်ချောက်တာပေါ့အဲ့တော့ကျွန်တော်တို့ဒီလိုပဲနားလဲလို့ကိုယ်ကြောက်ရင်ကြောက်လို့မလို့ပုံပြီးတော့ပြည်သူလူထုကိုချောက်နှံ့နေရဲ့ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ပြင်ရတယ်ဆိုတော့ဒီ mood ကိုဒီ momentum ကိုကျွန်တော်တို့ဆက်ထိန်းထားမယ်ဆိုလို့ဒီတိုက်ပွဲကကျွန်တော်တို့ပေချာပေါ့နိုင်ပါပါလို့အကျင့်ညီနေကျမတို့သွားနိုင်အောင်လို့ကျမတို့လည်းစူးစမ်းနေကြပါတယ်ကို။အဲ့တော့
တဖက်မှာလည်းအခုလိုတိုင်းနာလက်နက်ကိုင်ဖွဲ့တွေရှိတော့ဒီလိုဖက်ဒရယ်တက်မတော်ပေါ့နော်ဖက်ဒရယ်ဒီအာမီဆိုတဲ့အစ်င်မျိုးကိုလည်းဒီတချို့တွေကမျှော်မှန်းလာတာတွေရှိလာတယ်ဆိုတော့အဲ့လိုမျိုးအခုဒီမက်ဆမောင်တို့အနေနဲ့လည်းအခုလိုတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့လည်းဆွေးနွေးတာရှိတဲ့အခါမှာဒီလိုဖက်ဒရယ်အာမီဆိုတဲ့အစ်င်မျိုးရောက်ဖို့ရောဘယ်လိုချိန်မီရှိပါလဲရှင်
အဲဒါက technically မူအချင်းတော့ကျမတို့က federal တီတောင်စုကိုသွားရင် federal army လို့ပဲလေဒါမူအချင်းဘလို့မှဟိုဟိုငင်းပွားစရာမရှိဒါကျမတို့ဒီဟိုငင်းငယ်ညီလာခံတွေပါတော့မှအမြဲတမ်းလုံခြုံရေးကဏ္ဍကဘရောမှဟိုဆွေးနွေးလို့မရတဲ့အနေထားမှာအခုကျမတို့ဒီကိစ္စကိုပြောလို့ရတာပေါ့ဒါ reality လိုအပ်တယ်ဆိုတော့ဒီပြည့်ရကြီးရမယ်သက်တည်ပြရမယ်ပေါ့နော် federal army လိုအပ်တယ်ဆိုတဲ့ကိစ္စဒါအငင်းပွားပွဲရမရှိပါဘူးအဲ့တော့တခုတော့ရှိတယ်ဒီ federal army ကိုဒီပို့လို့သွားဖို့ကတခြားနိုင်ငံရေးရလိုအပ်ချက်တွေ requirement တွေရှိတယ်။ technically ပေါ့စကားပြောရမယ့်အနေအထားမျိုးရှိတယ်။နောက်ပြီးတော့ကျွန်တော်တို့တိုင်းပြည်ကတိုင်းနာနဲ့နဲ့ကန်တာတဖွဲ့ရဲမဟုတ်ဘူးလေ။အဲ့တော့ဟိုအစုဖွဲ့တွေအများကြီးရှိတယ်။ဒီကြားတွေထဲမှာအားလုံးဟို ending ကိုသွားဖို့ဆိုရင်တော့တည်တည်ချာချာညှိနှိုင်းပြီးတော့သဘောတူညီချက်တွေနဲ့သွားမယ့်အနေအထားဖြစ်တယ်။ကျွန်မအခုချိန်မှာပြောနိုင်တာကတော့ Federal Constitution ရှိရင် Federal Army ရှိရပါလိမ့်မယ်။ဒီမူကတော့ဒါကျွန်တော်တို့
အဲ့အခုဆိုရင်ပေါ့နော်ဥရောပသမဂ္ဂတို့ဒီကုလသမဂ္ဂပါပဲဥရောပသမဂ္ဂတို့ရောဒီနိုင်ငံတကာတို့နိုင်ငံတကာကပါပေါ့လေဟိုဒီကုလသမဂ္ဂအသွေးမှုချုပ်ရဲ့အထူးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဲ့ခရစ်စတင်ဘာဂနာကိုဒီမြန်မာနိုင်ငံကိုလာဖို့ပေါ့နော်အဲ့ဒါကိုဒီစစ်ကောင်းဆောင်တွေကိုသူတို့တိုက်တွန်းနေတာပြင်းပြင်းထန်ထန်တိုက်တွန်းနေတဲ့အပိုင်းမှာပေါ့နော်အဓိကတော့ဒီဘာဂနာလာလို့ရှိလို့ရှင်သက်ဆိုင်သူအားလုံးနဲ့ပေါ့နော်တွေ့ဖို့အဲ့ဒါမျိုးအပိုင်းကြီးကိုဟိုတွဲဆောင်ဆွေးနွေးဖို့ဆိုရဲအချိန်တွေကိုသူတို့တွန်းအားပေးနေတဲ့ခါကျတော့အဲ့လိုမျိုးတွဲဆောင်ဆွေးနွေးရေးဖြစ်လာမယ်အနေထားရောဒီစစ်ကောင်းဆောင်တွေဘက်ကလိုက်ရောလာနိုင်မယ်အချိန်ရောရှိမှာရှင
်အဲလုံးလုံးစေအချိန်ရောကျမတို့မတွေ့သေးဘူးအဲ့ဒီကြာပြီတော်တော်ဟိုတကယ်တော့ဟိုဒီ special envoy လာဖို့လို့စူးစမ်းနေတာစပြီးအာဏာသိမ်းကြရပဲပြောရမှာဆိုလို့ရှင်လေဆိုတော့သူလည်းစူးစမ်းနေတယ်ဟိုဟိုဝင်မယ်ဆိုရင်သူ့ဘက်ကအစင်းနဲ့ဝင်လာဖို့လို့တော့မှဗီဇာတော့တခြား requirement တွေကိုအစင်းနဲ့ရှိနေတဲ့အနေအထားမျိုးကြီးကျမတို့ဆက်သွယ်ရခဲ့တယ်ဒါပေမဲ့တစ်ဖက်ကခွင့်မပြုဘူးပေါ့လေနော်ခွင့်မပြုတဲ့အနေအထားခေါင်းမာနေတဲ့အနေအထားရှိနေတယ်ဆိုတော့အခုလည်းဒါကိုလက်မလျှော့သေးဘူးထပ်ပြီးတော့စူးစမ်းနေတာကိုလည်းကျမတို့ကြားသိနေရပါတယ်ဒါပေမဲ့ကျမထင်တယ်အခုချိန်ထိတော့သင်ကောင်းဆောင်တွေကခေါင်းမာနေလို့မဲ့ပေါ့လေနော်တွေးတွေးဖို့လို့သူဒါခွင့်မပြုသေးတဲ့အနေအထားမျိုးရှိနေတယ်
ဒီစစ်ကောင်စီဘက်ကနေပြီးတော့သူတို့ကိုဖိနှိပ်နေတဲ့နေရာမှာလူတွေကိုဖမ်းတာပေါ့နော်ဖမ်းတဲ့နေရာမှာအခု NLD ဖွဲ့ဝင်တွေရောဒေါက်ဆန်းစုကြည်နဲ့နှိဆက်သူတွေပါသူတို့ဖမ်းနေစီးတယ်နောက်ဒီចောင်းသားတွေကိုဖမ်းတဲ့အခါမှာတော်တော်လေးဟိုနှိဆက်တာတွေရှိပါတယ်အဲ့တော့တော်တော်လေးဟိုနှိဆက်တဲ့အပိုင်းမှာအခုဆိုရင်ဟိုလူတိတ်ဆုံးနေကြီးပေါ့နော်နိုင်ပိုင်းတွေလူတိတ်ဆုံးတာညဖမ်းသွားတယ်မနေ့မှာတော့အလောင်းလာယူပါဆိုရဲအခြေအနေမျိုးကြီးကြီးဖြစ်လာတယ်တစ်ဖက်မှာလည်းလူကြီးရဲ့ဟိုတန်တိတ်ခံခိုင်မာမှုပေါ့နော်ဒီစစ်အာဏာသိမ်းတာကိုလုံးဝဟိုသူတို့ဟိုအမြင့်ပြတ်တဲ့အချိန်သူတို့ဆန့်ကျင်သွားမယ်ဆိုတော့သူတို့ရဲ့တန်တိတ်ခံခိုင်မာမှုကိုလည်းတွေ့ရတော့ဒီအချိန်နေရဘလို့ဆက်ဖြစ်လာနိုင်မယ်လို့မြင်ပါလေရှင
်ဒီတစ်ခါပြည်သူကိုကြည့်ရတာခုနပြောသလိုပြကျွန်မအရန်အားရတယ်ဆိုတော့သူခဏတစ်ချို့တော့ဟိုခွာစစ်လိုမျိုးခဏလောက်ကြည့်လို့မျိုးဒီဝုန်းဆိုတဲ့အချိန်မှာပြန်ထလာရောအခုလုံးနေတဲ့ပုံစံမျိုးဟိုလေ့လာခြင်းသိပါလိမ့်မယ်ဟိုဒီတနာပြမှုတွေကိုလည်းတိုင်းမဲ့တစ်ခုခေါ်ပြီးပြန်ထွက်လာနောက်ပြီးတော့ထိတဲ့အများကြီးမတွေ့ထိတဲ့အများကြီးမတွေ့ဘူးသူတို့ကအရန်ကိုပန်းနေတယ်ရင်ဆိုင်တဲ့နေရာမှာတက်နိုင်ဆုံးအင်အားကိုခြွေတာပြီးတော့လုပ်တယ်ပြီးပြန်ထွက်လာလို့လိုအပ်လို့ရှိရင်တိုင်းဒီလိုတိုင်းမဲ့ခေါ်ပြီးတော့ထွက်တဲ့အနေအထားမျိုးပေါ့ဆိုတော့ဒီ strategy ဘိုင်းမှာတော့ကောင်းပါတယ်တစ်ခါကတော့ဘာလို့ပြနေလဲဆိုလို့ရှိရင်ခုနပြောတဲ့ဟိုပေါ့နော်ဒီမကြောက်ဘူးဟိုမကြောက်တော့မကြောက်ကြအောင်ထပ်ပြီးတော့6ချင်းနဲ့စိတ်နဲ့သူတို့ရက်ဆက်ပြတယ်ရန်ကားပြတယ်ဆိုတော့ဒါပေမဲ့အဲ့ဒါတွေကမထီရောက်ပါဘူးဘာလို့ဘာကြောင့်မထီရအောင်ဒီလိုမျိုးလုပ်နေတယ်ငါတို့ထပ်ပြီးတော့တော်နိုင်ရမယ်ဒီတော်လေးမရှိမှရမယ်ဆိုတော့တန့်မျိုးကိုပို့ရပါတယ်ခဏတကြုတ်တော့လူသားဆိုတော့ကြီးရတွေ့ရတဲ့ပုံမှာဟိုပါပေါ့နော်မခံစားနိုင်ဘူးတချို့ဆိုဘာဖြစ်လဲဆိုလို့ရှိရင်ဟိုဒီလိုမျိုးတွေမခံစားနိုင်တော့ကိုကိုယ်တိုင်အောင်ဖွင့်ရမယ်ကိုယ်တော်ဖွင့်ရမယ်ဆိုတော့စိတ်ခံစားမှုတွေဖြစ်လာအခုကျမတို့ဒီထဲမှာလည်းဖြစ်တယ်ဒီလိုကိစ္စမျိုးကတော့ဖွင့်လိုက်ရင်ကောင်းမလားဆိုတော့ဒီကိုယ်တိုင်အောင်ဖြစ်တယ်တလောက်တော့လုပ်နေကြတာဆိုပြီးတော့ပေါ့နော်ဆိုတော့ပြောချင်တာကလူရဲ့စိတ်ကဟိုပေါ့နော်ကိုပြိနေဘူးထကြွတတ်ပါလေဒါလူရဲ့သဘောတဘာပေါ့မတရားမှုတွေတတ်တုံမာရတဲ့အခါမျိုးမှာနောက်ပြီးတော့ပြည်သူလူထုဟာကို့မှာအားရှိရဲဆိုတော့သူတို့သိနေပါတယ်ဒီအားကအလဟတ်တူတို့အဖြစ်ခံမှာမဟုတ်ပါဘူးတစ်ချက်ပါဆိုတော့နောက်ထပ်ဘာထပ်တွေ့ရလဲဆိုတော့အခုလိုလက်နက်ကိုနော်လက်နက်နဲ့အင်အားကိုအလွဲသုံးစားလုပ်နေတဲ့၍ဘာကိုပိုသေးကြသေးတယ်လဲဆိုရင်က
ဒီစစ်တပ်ကပို့ပြီးတော့ reform လုပ်ရတယ်ပို့ပြီးတော့ professional ဖြစ်အောင်လုပ်ရနိုင်မှာဆိုတာပို့သေးတာသွားစီပါတယ်။နောက်ပါဘလို့နည်းနည်းပဲဖြစ်ဖြစ်ကျွန်တော်တို့ပြန်ပြီးတော့ဟိုတိုက်မျိုးပြန်သွားတဲ့အခါကြီးစစ်တပ်ကိုယ်တိုင်း security shutdown reform ကလုပ်ကိုလုပ်ရမယ်ဆိုတဲ့တက်တဲ့အရင်းနဲ့ကျွန်တော်တို့မြင်မိပါတယ်။ဒါဆိုရင်နိုင်ငံမြန်မာနိုင်ငံမှာအနာမြန်မာနိုင်ငံရဲ့အနာကပ်မှာတကယ်လို့တုံတရားချီနေတယ်ပြောင်းလဲလာပြီဆိုလို့ရှိရင်အရင်လိုတင်မုံချေရေးလိုပါလို့ဆိုတာတဲ့ဟိုအဓိကလည်းနိုင်ငံအဲ့အချက်ကြောင့်လေဒီလိုစစ်တပ်ကအဲ့လိုအာဏာသိမ်းတာတွေစစ်တပ်ကဘုံကျုပ်တွေကအဲ့လိုစစ်တပ်ကကင်းလွတ်နေတဲ့အချက်ကြောင့်ဖြစ်တယ်ဆိုတော့ထောက်ပြတာတွေလည်းရှိတော့အနာဂတ်မှာပေါ့ဒီလိုကျူးလွန်ခဲ့တဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကစစ်တပ်ကြောက်ခံနိုင်မဲ့အလားအလာရှိရဲဆိုတဲ့သဘောလားရှင
်အဲ့တခုတာဝန်ယူမှုတာဝန်ခံမှုရတော့တာဝန်ခံလိုက်မှာအမြင့်ဆုံးတာဝန်ခံမဲ့သူရှိကိုရှိနေတယ်ဒါဒီဒါအလကားဖြစ်တာမဟုတ်နောက်တစ်ခုကစစ်တပ်လောက်ဒီလိုပေါ့နော်ဟိုင်ယာကီဖြစ်တဲ့ဟုတ်ဒီ order ကိုပဲနိုင်လာတဲ့ institution မျိုးမရှိဘူးဒီမှာ solution ပေါ့နော်ဆိုတော့ဒီအမိန့်တွေကိုဘယ်သူတွေပေးလဲနောက်ဆုံးတော့ဒီအာဏာသိမ်းမှုကိုဖြစ်စေတဲ့ပုံစံမှုကြီးမင်းအောင်လိုက်အပါဘူးစစ်ကောင်းဆောင်တွေကဒီကိစ္စကြီးကိုတာဝန်ခံရလိမ့်မယ်နောက်တစ်ခုဟိုခုနကပြောတာဟုတ်ပါတယ်နောက်တစ်ခုကျမတို့က transition ကိုသွားမယ်ဆိုရင်ကျမတို့က transition နဲ့ justice ကိုမပြောခဲ့ကြပဲねအဲအမျိုးသားပြန်လဲစစ်မြက်ရေးဆိုတဲ့အနေအထားမျိုးနဲ့ပြောခဲ့ကြရတယ်မှာဒီတစ်ခေါက်ကတော့ justice ကိုသွားအောင်သွားလိမ့်မယ်နောက်တစ်ခုက transition နဲ့ justice လို့ဆိုရတာမှာ institution ကြီးတစ်ခုလုံးကိုကျမတို့ကပြည့်ပေးဖို့ပြောတာမဟုတ်ဘူးဒီ institution ကိုအလွဲသုံးစားလုပ်ပြီးတော့เนาะဒီတိုင်းပြည်မှာဒီ institution ကိုပုံပြပန်းပြဖြစ်အောင်လုပ်လို့တလွဲသုံးသွားတဲ့သူတွေကဒါလည်းတာဝန်ခံမှာဖြစ်ဒါကြောင့်မို့လို့ကျမတို့ကတက်မတော်ထဲမှာရှိနေတဲ့တက်မတော်သားအလုံးကိုတိမ့်ကျုံပြီးတော့ပြည့်ပေးတာမျိုးအရေးယူတာမျိုးလုပ်ဖို့လို့ပြောနေတာမဟုတ်ဘူးကျမတို့ဒီ institution ဟာလိုအပ်တယ်ဒါပေမဲ့ more professional ဖြစ်ဖို့လို့လိုတယ်နောက်ပြီးတော့ဒီ institution ဟာ democratic civilian control လို့ပြောတယ် democracy နီးကြရွေးကောက်ပင်မြောက်ခံထားတဲ့အယက်သားတွေရဲ့အုပ်ချုပ်မှုအောက်မှာနေရှိဖို့လို့လိုတယ်ဒါကြောင့်မို့လို့ဒါဟာ reform လုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောနေတယ်အဲ့ဒီလိုသွားဖို့သွားလိုက်မှာမကောသွားလို့ရှိရင်လည်းတစ်ခါကျူးလွန်နေမှာဖြစ်တဲ့အတွက်ဒီကိစ္စတွေကတော့ကျွန်တော်တို့ကဟိုသွားဖို့သွားရမယ်နောက်ထပ် reform တစ်ခုကိုသွားမယ်ဆိုလို့ရှိရင်နောက်လာမယ့်နိုင်ငံရေးလမ်းကြောင်းမှာဒီဟာအတွက်သေချာစေရမယ်ဒီကြတဲ့ transition နဲ့ justice ကနေပြီးတော့တစ်ဆင့်အနည်းဆုံးညအခုချိန်ကြီးစစ်ကောင်းဆောင်တွေကသူတို့တတ်ခဲ့တဲ့ကိစ္စတွေအတွက်သူတို့မှားယွင်းခဲ့တဲ့ကိစ္စတွေအတွက်ဘယ်တော့မှမတောင်းပန်ခဲ့ဘူး။ဆိုတဲ့အခါကျတော့ဒါမျိုးတွေလည်းလုံးတင်နေဒီအလေးထားကိုပါရမှသာလေကျွန်တော်တို့ကပို့ပြီးတော့ခိုင်မာတဲ့ democracy အသင်ခုပြောင်းရေးကိုသွားနိုင်တယ်။နော် democracy တည်ဆောက်ရေးကိုသွားနိုင်မှာဖြစ်ပါတယ်။အဓိကတော့ကျွန်တော်လက်ခံပါတယ်။ခုနကပြောတဲ့ transition နဲ့ justice လို့ပြောတဲ့မရှိဘူး။အဲ့လမ်းကြောင်းပေါ်မှာသွားပဲနဲ့ကျွန်တော်တို့ကဟို democracy ကိုထူထောင်တဲ့အခါမှာဒီလိုပဲနောက်တစ်ခါသွားလဲဒီလိုပဲပြန်ဖြစ်နေဦးမှာပဲပေါ့နော်အဲ့တော့ဒီတစ်ခေါက်ကတော့ဒါဟာတတိကြီးကြီးထားပြီးတော့စဉ်းစားနေတဲ့ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့အခုဆိုရင်ဒီ CRPH အနေနဲ့ပေါ့နော်ဟိုမက်ဆီမောင်တို့ဒီယာယီဝန်ကြီးတွေဖွဲ့ပြီးတော့နောက်အထူးတန်တမန်တွေခန့်အပ်တာပေါ့နော်ဟိုဒေါက်တာဆာဆာဆိုလို့ရှိရင်ကုလသမဂ္ဂဆိုင်ရာအထူးတန်တမန်နောက်ပြီးတော့ကိုတင်လင်းအောင်တို့ပေါ့နော်အဲ့လိုမျိုးအထူးတန်တမန်တွေဒီနိုင်ငံသားဆက်ဆံရေးတွေမှာပြပလူတွေကိုအဲ့လိုခန့်အပ်တဲ့အတွက်ဟိုထိရောက်မှုအတိုင်းတာရောဘယ်လိုရှိလဲရှင်
ဒီအောင်မှုအတိုင်းတာတော့ပုံမှန်လေးလေးပြောရရင်အခုကျမတို့ကပြည်တွင်းမှာဆိုတဲ့ခါကျတော့ဟိုအကန့်အသတ်ရှိတယ်လေ။နောက်အင်တာနက်တွေပိတ်လိုက်တဲ့အခါနောက်ပြီးတော့ဖုန်းလိုင်းတွေတက်လို့တဲ့အခါမလုံခြုံတော့ဟိုပြောရမယ်ဆိုလို့ရှိရင်အဲမလုံခြုံမှုကြောင့်မို့လို့ကျမတို့ဆက်သွယ်ဆောင်ရွက်ရတယ်တကယ်လည်းခက်ပါတယ်။အခုအမားနဲ့ဆက်သွယ်ဖို့တော့ခဏခဏအများကြီးအချိန်ကလည်းများစွာကျမတို့ကြိုးစားရတာပေါ့လေ။နောက်တစ်ခုကဟိုဒေါက်တာဆဆာလည်းဟိုစောပိုင်းတော့ဆက်သွယ်လို့မရအောင်ဟိုသူ့လုံခြုံရေးချင်နေရ။နောက်ပိုင်းမှာကျမတို့ဆက်သွယ်လို့ရဘူးသူ့လည်းrecommendation လုပ်တဲ့သူရှိတာတဲ့ခါကြတော့ဒါသူကတော့လှုပ်လို့ရမယ်ပေါ့နော်လှုပ်လို့ရမယ်ဆိုတော့လည်း mobilize လုပ်ပြီးတော့လူတွေကို encourage ပြအောင်လို့ mobilize လုပ်တဲ့ရမယ် employee ရဲ့သဘောမျိုးပါမယ်လို့ကိုထင်လင်းအောင်လို့ကြတော့ဟိုလေထို့သူဒီ base မှာသူဆက်သွယ်လို့ရတယ်နည်းနည်းအဆက်သွယ်နေတဲ့ strategy ဖြစ်တဲ့ကျွန်တော်တို့ချိန်ပြီပေါ့နော်သူကိုယ်တိုင်လည်းဟိုရှိပြီးသားဟိုချိန်နေတဲ့ဒီအလီမြန်မာအတိုင်းဝိုင်းနဲ့ချိန်ဆက်ပြီးတော့ရတဲ့ချိန်ကျူသူလည်း strategy ဖြစ်တဲ့ဟာကိုကျွန်တော်တို့လုပ်ဖို့ရှိတယ်အဲကျွန်တော်တို့ပန်ပြီးတော့ refer လုပ်တဲ့အရင်နဲ့တွေ့ရတယ်ရှိမယ်ပေါ့ဆိုတော့ပြောချင်တာလူကိုယ်တိုင်ပြုတ်ဖို့လိုအပ်တာပေါ့ဘို့တချောင်းလည်းပြောရအောင်အပြင်မှာလည်းဒီလို virtually တွေ့တာလည်းဆိုင်တချို့လူကိုယ်တိုင်တွေ့ပြီးပြောဖို့လိုအပ်တဲ့အနေအထားတွေကြာလို့ရှင်ဒါအပြင်ကအဲဒီ front line တစ်ခုမှာရှိနေလို့လူတွေလို့ကျွန်တော်ယူဆတယ်အဓိကတော့လူကိုယ်တိုင်တွေ့ပြီးတော့ပြောဖို့ဆိုဖို့လိုအပ်တဲ့ကိစ္စတွေနောက်တမကြီးဥတော်မိုးထုံးကတော့ဆက်ခွဲရနောက်ပိုင်းမှာဒီဂျင်းညာဂျင်းညာတော့ကျွန်တော်ရှေ့ပိုင်းမှာတော့ကျွန်တော်ကအဲဒီလိုသားတော့ရှိတယ်ဒီလိုဒီ ACI ကိုစောင့်ပြီးတော့မှကျွန်တော်တို့နောက်ထပ်ဒီတန်တမန် friend ကိုကျွန်တော်တို့ဘယ်လိုထပ်ပြီးတော့ဟိုပေါ့
tomorrow ပါလာလို့မယ်ဆိုရင်ဒီထားမျိုးလည်းပြောတာဖြစ်တယ်ဆိုတော့တမကြီးကတော့ဟို career diplomat ဖြစ်တဲ့ခါကျတော့ diplomat ဆက်ပတ်သက်တဲ့ professional guideline တွေကျွန်တော်တို့ပေးနိုင်တယ်အခုနောက်ဆိုရဲဒီကျွန်တော်တို့ diplomat team ကိုဒီကလည်းအလိလုပ်ပြီးတော့ကျွန်တော်တို့ join နေတာဖြစ်ပါနိုင်ငံရေးရရော technical ရရောဒီလိုမျိုးတော့ပေါင်းဆက်ပြီးတော့ join
လက်ရှိဒီဒေါက်ဆန်းစုချီနေဟိုတမနာကြည့်ဒီဥဝင်းမြင့်တို့ရဲ့အခြေအနေပေါ့နော်နောက်ပြီးတော့တခြားဖန်ဆီးထားတဲ့ဟိုခေါင်းဆောင်တွေရဲ့အခြေအနေရောမက်ဆမောင်ကိုပါကြားလေရှင
်အစိုးဆုံးကတော့အဆက်အသွယ်မရကြတာပဲတချို့ဆိုလို့ရှိရင်အခုဟိုတမ်းဟိုသမရိုင်းနဲ့တိုင်းနိုင်ငံကတော့တို့တို့ရုံထုတ်တဲ့အနေအထားမျိုးတွေတခါတခါကြားလို့ရှိရင်ကျမကြီးကောင်းတယ်အစိုးရအနေအထားမျိုးကြားရတယ်ရှိရင်နောက်ပြီးတော့ချမ်းမတ်ပဲဟိုရှိသွားတယ်အဲဒါမျိုးတွေတော့ကြားရတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းကျအဲ့ရလွဲလို့ကျန်တာဘာမှမကြားရတဲ့အနေအထားမျိုးတွေရှိတယ်တို့တို့ပဲတခြားဖန်ဆီးထိမ့်သိမ့်ခံထားတဲ့လူတွေမှာလုံးဝသတင်းအစမှပျောက်ပြီးတော့အခုချိန်ကြီးအဆက်တွေမရသေးတဲ့လူတွေလည်းယာနဲ့ချီပြီးတော့ဟောကျွန်တော်တို့ရှိနေပါတယ်အခုလွတ်တော်ကိုယ်စားလှယ်တွေမှာဆိုတော့ကျွန်တော်တို့တနည်းအားမှာအံ့အောင်အံ့ဩသွားတယ်တို့တို့တိတ်တိတ်နဲ့ဖန်ခံသွားတဲ့လွတ်တော်ကိုယ်စားလှယ်တွေပြင်းပုံတွင်ပဲ130ကျော်လောက်ရှိနေပါပြီဒါအတိုင်းဒေသကြီးဘောပြည်တော်စုစင်လွတ်တော်ကိုယ်စားလှယ်တွေရောပါပါတယ်ဟုတ်ကဲ့
ဒီ CRPH ခုလိုပေါ့မက်ဆမောင်လူတွေကကျော်လေးစုံစကားလဲတတိရှိရှိလုံနေရတဲ့အပိုင်းကျတော့မက်ဆမောင်လူအပေါ်မှာရောလုံခြုံရေးပေါ့အဓိကတော့ဒီ CRPH ခုဥဆောင်ပြီးလုံနေတဲ့လူတွေရဲ့လုံခြုံရေးအနေအထားဘယ်လောက်ထိစိုးရိမ်နေရလဲဘယ်လောက်ထိအခြေအနေရှိလဲရှင
်အဲလုံခြုံရေးကတော့ဟိုချွတ်တည်ရှိပဲခင်ပြောလို့ရှင်ဒါပေမဲ့ကျမတို့တတိရှိရှိလို့မပြောပါနဲ့ဟိုအကုန်လုံးကတတိရှိရပေါ့နော်ဆိုတော့ဒီအခြေအနေဟာပြည်သူလူထုချင်းတယောက်ချင်းစီကစာလုံးမို့လို့တတိရှိနေကြတယ်ကျွန်တော်တို့ပြည်သူလူထုကရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းတောင်းရှိတယ်တတိလည်းရှိရလိမ့်မယ်ဆိုတော့ဟိုပြောရရင်တော့အရင်ဒေါ်ဆန်းစုကြည်စကားနဲ့ပြောရရင်တော့အကုန်လုံးကတော့ဖန်ဆန်းအမှတေမာကြောက်ကြတဲ့သူကြီးပဲသို့တော်လည်းပဲဒီကြောက်ကြောက်နဲ့ပဲကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်ဒါကျွန်တော်တို့ကြီးဖြစ်မှာဒီအချိန်မှာမှအပြက်မလုံနိုင်လို့ရှိရင်တစ်သက်လုံးပြန်မလာနဲ့တော့ဆိုရတာတကယ်နောက်ဆုံးတိုက်ပွဲဖြစ်ပါတယ်
ဟုတ်ကဲ့အခုလိုအခက်ခဲတွေကြားရရပါတော့ကျမတို့ကိုအချိန်ပေးပြီးတော့ရှင်းပြပြောကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျမလည်းကျေးဇူးတင်ပါတယ်ဟိုအခက်ခဲကြားရရပဲပြည်သူလူထုကိုရောပြောပြခြင်းနဲ့ဟာလေးကိုဒီဒီရနေပြီးတော့တစင်ပြောပြခွင့်ရှင်းပြခွင့်ရတဲ့အတွက်ကျမလည်းကျေးဇူးများကြီးတင်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာသတင်း6ပတ်တည်းရောက်လာချိန်မှာဆန္ဒပြပွဲတွေနိုင်ငံအနှံ့ဆက်လက်ဖြစ်ပွားနေတယ်လို့အာဏာပိုင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွင်းမှုတွေတိုးပြီးလှုပ်လာနေပါတယ်။မန္တလေးမှာတပိတ်ပေါင်းစုံထိုင်တပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကစနေနေ့မှာမျက်ရည်ဘုံတွေကြီးအစ်စ်တွေနဲ့ပစ်ခတ်ပြီးအကြမ်းဖက်ဖြိုခွဲခဲ့တာဖြစ်ပြီးဆန္ဒပြတည်သူ၈ဦးတည်းမင်းနဲ့တိုက်ဆုံးခဲ့ရတယ်လို့20တည်းမင်းနဲ့ဒဏ်ရာရရှိခဲ့တာပါ။ပြည်မြို့မှာတော့ဥက္ကောင်မှာတနက်ချီထိမှန်တဲ့ကျောင်းသားလူငယ်တဦးအဖမ်းခံရပြီးမကြားခင်မှာပဲတေဆုံးကြောင်းမိသားစုဝင်တွေကိုအကြောင်းကြားခဲ့တဲ့နဲ့အလောင်းကိုတွေ့ခွင့်မရတယ်လို့ပြန်လည်လွှဲမပေးသေးဘူးလို့ဒေသခံတဦးကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ညမထွက်အမိန့်ထုတ်ပြန်ထားပေမဲ့ရန်ကုန်မြို့ကမြို့နယ်တချို့မှာရာနဲ့ချီတဲ့မြို့ကန်တွေကစနေနေ့ကလမ်းတွေပေါ်ထွက်စစ်ဝေးဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေထိခိုက်တေဆုံးတဲ့အထိလုံခြုံရေးတပ်ဖွဲ့တွေနှိမ်နှင်းတာခံနေရခြင်းမှာပဲပြည်သူလူထုလုံခြုံရေးနဲ့ကာကွယ်ရေးအတွက်အစီအမံတွေကိုချမှတ်ဆောင်ရွက်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခက်ကဒုတိယသမရမန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ်။တင်းငွေနေမနေခင်တင်းငွေတွေကတော့ဒီလောက်ပါပဲရှင်။ခု corona virus ကိုဆက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကလည်းသင်ဝင်နိုင်ကြပါသေး။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မရှင်ရသက်ပThis program has